Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဇွန်လ2ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေထည့်ရထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမမ
။မင်္ဂလာပါသောတာရှင်များရှင်။ကျမကတော့ခင်လေးပါ။ဒီနေ့အတွက်ထိတ်တန့်ရောက်သတင်းတွေကိုတော့မဆုမွန်နဲ့တူတင်ဆက်ပေးမှာပါ။ဒီနေ့အတွက်ထူးခြားတဲ့သတင်းတွေကတော့အမေရိကန်အစိုးရအသုံးစိတ်ပြတ်တောက်မဲ့အရေးကိုရှောင်ရှားနိုင်မဲ့ဥပဒေကြမ်းကိုအထက်လွှတ်တော်မှအတည်ပြုလိုက်ပါပြီ။အမေရိကန်နဲ့တရုတ်ကြားအပြန်အလှန်ဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစီစ်က Shangri-La Dialogue ဆွေးနွေးပွဲမှာတိုက်တွန်းလိုက်ပါတယ်။ရုရှားစစ်တပ်ရဲ့တိုက်ခိုက်နိုင်စွမ်းရည်ဟာယူကရိန်းကျူးကျော်စစ်မှားတောင်ဒုတိယအဆင့်မှာပဲရှိရလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။NLD အစိုးရရဲ့စီမံဘဏ္ဍာဒုဝန်ကြီးဘိုဘန်ဒုဥက္ကဋ္ဌဟောင်းဦးဆက်ဟောင်းကရမဲသိန်းထောင်ကနေဒီမနက်ပဲပြန်လွတ်လာပါပြီဆိုတဲ့သတင်းတွေကိုပြပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်နေနားဆင်ရမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မိုင်းလာကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာတိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီကိုယ်စားလှယ်တွေတွေ့ဆုံကြတဲ့ဆွေးနွေးပွဲမှာနှစ်ဖက်စလုံးရဲ့အမြင်တွေဖက်လှယ်တင်ပြခဲ့ပြီလို့မိုင်းလာအဖွဲ့ပြောခွင့်ရက VOA ကိုပြောပါရယ်။
ရတော့တော့ဆိုတော့တော့ပုံမှန်ပါသူတို့နှစ်ဖက်စလုံးအမင်းဒီတင်ပြပြီးဖလှယ်ပြီးမှပဲနောက်တစ်ချိန်ပြန်ချင်းမယ်အဲ့လိုနဲ့ရတော့
မိုင်းလာစင်းနေပွဲရဲ့တရင်ပြေဆုံးမကြခင်နားဆင်ရပါမယ်ရှင်ဒီလိုတရင်ပြေဖို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်တရင်တွေကိုမက်ခင်လေးနဲ့အတူကျမစုမုံပြပြပေးပါမယ်ရှင်
အမေရိကန်အစိုးရအသုံးစိတ်ပြတ်တောက်မဲ့အရေးကိုရှောင်ရှားနိုင်မဲ့ဥပဒေကြမ်းကိုအထက်လွှတ်တော်မှကြာသပတေးနေ့ညကအတည်ပြုလိုက်တဲ့အတွက်သမ္မတလက်မှတ်ရေးထိုးပြီးဥပဒေဖြေပြဋ္ဌာန်းနိုင်တော်မှာဖြစ်ပါတယ်
။အစိုးရအတွက် bipartisan solution we knew we need to come together for a solution like the one that passed tonight.And so I'm happy to stand here.
အခြေအနေပါတီနေရပောင်းပြီးအဖြေရှားမဲ့အခြေအနေဖြစ်ခဲ့ပါတယ်။ပါတီနေရပောင်းညှိနှိုင်းရမယ်ဆိုတာသဘောပေါက်တဲ့အတိုင်းကြိုးစားခဲ့လို့ဥပဒေကြမ်းကိုအတည်ပြုလိုက်နိုင်ပါပြီလို့အထက်လွှတ်တော်လူများစုခေါင်းဆောင် Chuck Schumer ကပြောကြားခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါအတည်ပြုခဲ့တဲ့ဥပဒေကြမ်းအရ2025ခုနှစ်ဇန်နဝါရီလ2ရက်နေ့အထိအစိုးရအသုံးစိတ်အတွက်ငွေဘလောက်ထက်ချေးနိုင်မလဲဆိုတဲ့ပမာဏသတ်မှတ်ချက်ကိုလွှတ်တော်ကမကန့်သတ်ဘဲစိုင်းငံ့ပေးထားမှာဖြစ်ပါတယ်။ဒီနှစ်အောက်တိုဘာမှာစတင်မဲ့2024ခုနှစ်ဘန်နာနှစ်အတွင်းကာကွယ်ဆေးကလွဲလို့ကြံတဲ့အသုံးစိတ်တွေကိုမတိုးရဘူးလို့လည်းဥပဒေကြမ်းမှာသတ်မှတ်ထားပါတယ်။အစိုးရအနေနဲ့ဒေါ်လာ 38.4 ထရီလီယံအထိပဲအသုံးစိတ်ချေးငွေယူနိုင်မယ်လို့အထက်လွှတ်တော်ကအရင်ကကန့်သတ်ထားတာပါ။ချေးယူထားတဲ့အသုံးစိတ်ကဇန်နဝါရီလတည်းကပြည့်သွားတာမို့ဇွန်လ5ရက်နေ့အထိကစလို့အသုံးစိတ်ပြတ်တောက်ပြီးအစိုးရအကျိုးတွေပြန်မဆက်နိုင်တဲ့အခြေအနေရောက်နိုင်တယ်လို့ဘန်နာရေးဝန်ကြီးကသတိပေးထားခဲ့တာဖြစ်ပါတယ်ရှင်။
ရုရှားစစ်တပ်ရဲ့တိုက်ခိုက်နိုင်တဲ့စွမ်းရည်ဟာယူကရိန်းကျူးကျော်စစ်မှားတောင်ဒုတိယအဆင့်ပါပဲလို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဖင်လန်နိုင်ငံဟယ်လ်ဆန်ကီမြို့တော်မှာဒီကနေ့ပြောကြားလိုက်ပါတယ်။ရုရှားစစ်တပ်ဟာကမ္ဘာပေါ်မှာဒုတိယစစ်အင်အားအကြီးဆုံးပါလို့ရုရှားသမ္မတပူတင်တစ်ချိန်လုံးကပြောခဲ့တာကိုပြန်ထောက်ပြီးတော့ရုရှားဟာအခုချိန်မှာတော့ယူကရိန်းစစ်တပ်နဲ့ရှင်ရင်တောင်စစ်အင်အားမှရောလက်နက်အသုံးဆောင်နည်းပညာဥစားမှုအပိုင်းတပ်ဖွဲ့အနေထားမဟာဗျူဟာနည်းဗျူဟာနဲ့စိတ်သက်ရေးရာမှာဒုတိယနေရာမှာပဲရှိပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကဝေဖန်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့6လအတွင်းမှာရုရှားစစ်သားပေါင်း3000ကျော်အသက်ဆုံးခဲ့ရတာကိုကြည့်တယ်ဆိုရင်ရုရှားစစ်တပ်ရဲ့အဆုံးရှုံးကိုလေ့လာချက်တွေမှာသိနိုင်ပါတယ်လို့နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ယူကရိန်းကိုကျူးကျော်နေတဲ့ရုရှားတပ်ဖွဲ့တွေကိုပြန်လည်တွန်းလှန်တိုက်ခိုက်နေတဲ့ယူကရိန်းတပ်ဖွဲ့တွေကိုအနောက်မဟာမိတ်နိုင်ငံတွေဘက်ကစစ်လက်နက်နဲ့အကူအညီတွေပေးနေတာကိုလည်းအမေရိကန်ပြည်ထောင်စုကရှေ့ကနေအဓိကဦးဆောင်နေတာဖြစ်ပါတယ်။ယူကရိန်းပြည်ပခါနဲ့ပတ်သက်လို့ယူကရိန်းနိုင်ငံတွေကနေရုရှားတပ်ဖွဲ့တွေဆုတ်ခွာတာအပါအဝင်တရားမျှတပြီးတော့ရေရှည်ခံနဲ့ငြိမ်းချမ်းရေးသဘောတူညီချက်မရှိဘဲနဲ့အပြစ်ခတ်ရက်စဲရေးဆိုတာလည်းမရှိနိုင်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအစောပိုင်းကပြောဆိုထားပါတယ်ရှင်။
ကမ္ဘာစီအင်အားကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားစစ်ဘက်ဆိုင်ရာအဆင့်မြင့်တာဝန်ရှိသူတွေကြားဆက်သွယ်လမ်းကြောင်းဖွင့်ဖို့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစီစ်ကတိုက်တွန်းလိုက်ပါတယ်။ကမ္ဘာတဝန်းကစစ်ဘက်ဆိုင်ရာအရာရှိတွေ၊တန်တမန်တွေ၊လက်နက်ထုတ်လုပ်ရောင်းချသူတွေနဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်လေ့လာသူတွေတက်ရောက်ကြတဲ့ Shangri-La Dialogue ဆွေးနွေးပွဲအဖွင့်ပွဲမိန့်ခွန်းမှာဝန်ကြီးချုပ်အယ်ဘနီစီစ်ကခုလိုတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာဒီနေ့ဇွန်လ2ရက်နေ့ကနေ4ရက်နေ့ထိကျင်းပမယ့်အာရှဒေသလုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီး Lee Shan Fu တို့လည်းတက်ရောက်နေကြပါတယ်။ဒီဆွေးနွေးပွဲမှာတရုတ်ကာကွယ်ရေးဝန်ကြီးနဲ့တရားတွေ့ဆုံဖို့အမေရိကန်ဘက်ကကမ်းလှမ်းတာကိုတရုတ်ဘက်ကလက်မခံခဲ့တဲ့ကိစ္စကအခုဆွေးနွေးပွဲမှာပြောဆိုဆွေးနွေးစရာဖြစ်နေပါတယ်။ Indo-Pacific ဒေသမှာအမေရိကန်ဦးဆောင်မှုဆိုတဲ့ခေါင်းစဉ်နဲ့ဝင်ကြီးအော့စတင်ကစနေနေ့ကြာရင်မင်ကွန်းပြောကြားမှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝင်ကြီးတင်လင်ရှန်ဖူကလည်းတနင်္ဂနွေနေ့မှာမင်ကွန်းပြောကြားဖို့ရှိပါတယ်။အာရှဒေသတွင်တရုတ်ရဲ့စီးရေးအရချဲထွက်မှုတိုးလာတယ်လို့ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတဲ့အချိန်မှာအကြိမ်20မြောက် Shangri-La Dialogue ဆွေးနွေးပွဲကိုကျင်းပနေတာဖြစ်ပါတယ်။အာရှဒေသတွင်လုံခြုံရေးစိုးရိမ်စရာဖြစ်နေတဲ့မြန်မာနိုင်ငံကိစ္စကိုလည်းဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။နိုင်ငံတကာမဟာဗျူဟာလေ့လာရေးသိပ္ပံကအာရှဒေသလုံခြုံရေးဆိုင်ရာ Shangri-La Dialogue ဆွေးနွေးပွဲကြီးကိုနှစ်စဉ်စီစဉ်ကျင်းပတာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံအပါအဝင်အရှေ့နဲ့အရှေ့တောင်အာရှနိုင်ငံတွေမှာတရားမဝင်စိတ်ကြွဆေးပြားတွေကိုဈေးကွက်ပုံစံမျိုးစုံနဲ့ပြောင်းလဲပြီးတော့ရောင်းချနေပါတယ်လို့ကုလသမဂ္ဂမူရင်းစေဝါနဲ့ရာဇဝတ်မှုနှိမ်နင်းရေးအဖွဲ့ UNODC ကသတိပေးပြောဆိုလိုက်ပါတယ်။ methamphetamine စိတ်ကြွဈေးထုတ်လုပ်မှုပမာဏနဲ့မောင်ခိုကူးမှုကဆက်လက်ပြီးတော့မြင့်တက်နေပါတယ်။ကက်တမင်းလိုမျိုးတခြားစိတ်ကြွယူသွတ်ဆေးပြားထုတ်လုပ်မှုတွေလည်းပိုများလာပါတယ်လို့ UNODC ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာထောက်ပြပြောဆိုထားပါတယ်။နေဆက်ဖြတ်ကျော်ပြီးတော့ရာဇဝတ်မှုတွေလုပ်နေကြတဲ့အဖွဲ့တွေဟာအစိုးရတွေရဲ့နှိမ်နင်းမှုကနေလွတ်အောင်လက်ဦးမှုကိုယူပြီးတော့ရှောင်ရှားနေကြတာနဲ့အတူမွေးစေဝါမောင်ခိုကူးတဲ့လမ်းကြောင်းတွေကလည်းတိတိသားသားပြောင်းလဲလာနေတယ်လို့အရှိတောင်အာရှနဲ့ပစ္စည်းပိတ်ဒေသဆိုင်ရာ UNODC တာဝန်ခံ Jeremy Douglas ကပြောပါတယ်။လာအိုနဲ့ထိုင်းနိုင်ငံမြောက်ပိုင်းလမ်းကြောင်းတွေကနေမူးယစ်ဆေးဝါးပမာဏမြောက်များကိုမှောင်ခိုတင်ပို့မှုတွေလုပ်နေကြတယ်လို့အစင်အစင်းနဲ့တဲ့မြန်မာနိုင်ငံအလဲပိုင်းကနေကပ်ပလီပင်လယ်ဘက်ကိုသွားတဲ့လမ်းကြောင်းကနေလည်းပမာဏအများပြားကိုမှောင်ခိုကူးနေကြပါတယ်လို့ UNODC ကထောက်ပြထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လင်းပေးနေပါတယ်ခင
်ဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင် NLD အစိုးရရဲ့စီမံဘဏ္ဍာဒုဝန်ကြီးဘောဘန်ဒူဥက္ကဋ္ဌဟောင်းဦးဆက်အောင်ဟာရမဲသိန်းထောင်ကနေလွတ်ရက်စီပြီးဒီမနက်မှာပြန်တော့လာပြီလို့မိသားစုနဲ့နှီးဆက်သူတွေကပြောပါတယ်။သူ့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးမစ္စတာရှောင်းတန်နယ်စီမံဘဏ္ဍာဝန်ကြီးတွေဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းတို့နဲ့အတူအစိုးရလျှို့ဝှက်ချက်အုပ်ရီနဲ့တရားစွဲထောင်ချခဲ့တာဖြစ်ပါတယ်။ဦးဆက်အောင်ကိုစစ်ကောင်စီကမနစ်ကစက်တင်ဘာမှာထောင်သုံးနှစ်ချမှတ်ခဲ့တာဖြစ်ပြီးချုပ်ရက်တွေကိုထုတ်လုပ်ခန်းစားခွင့်ပြုလို့ဒီကနေ့မှပြန်တော့လာတာလည်းဖြစ်ပါတယ်။သူနဲ့အမှုတွေတွေဖြစ်တဲ့မစ္စတာရှောင်းတန်နယ်စီမံဘဏ္ဍာဝန်ကြီးတွေဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းတို့ဟာလည်းပြန်လည်လွတ်မြောက်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအမှုမှာပေါ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တယောက်ပဲဆက်လက်ချုပ်နှောင်ခံထားနေရတာဖြစ်ပါတယ်ရှင်။
ကမ္ဘာတဝန်းဝင်ငွေနယ်နိုင်ငံတွေမှာအလုတ်ကိုင်းနဲ့လူမှုဖူလုံရေးဆိုင်ရာထောက်ပံ့မှုတွေမလုပ်နိုင်ရင်အလုတ်လက်မဲ့ပြဿနာတွေပိုပြီးတော့မှကြီးမားနိုင်ပါတယ်လို့ ILO နိုင်ငံတကာအလုတ်သမားအဖွဲ့ချုပ်ကတတိပေးလိုက်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေတော်တော်များများမှာအလုတ်ကိုင်းအခွင့်အလမ်းတွေမလုံလောက်တဲ့ပြဿနာကိုရင်ဆိုင်နေရပါတယ်လို့အလုတ်ကိုင်းအခြေအနေဆိုင်ရာ ILO ကနေထုတ်ပြန်တဲ့အစီရင်ခံစာမှာထောက်ပြဖော်ပြထားပါတယ်။အကြက်တဲပေါင်းစုံအပြင်ကျွေးမီပြဿနာကြီးမားလာတာနဲ့ကမ္ဘာတဝန်းရင်ဆိုင်နေရတဲ့ငွေကြေးဖောင်းပွားမှုတွေယူကရိန်းစစ်ပွဲနဲ့ COVID-19 ကပ်ရောဂါအလွန်ပြန်လည်နလာထဖို့ တောင်းနေနေတာကြောင့်အလုတ်ကိုင်းတွေရှားပါလာနေတယ်လို့အိုင်ယလိုရဲ့ကမ္ဘာအလုတ်သမားအဖွဲ့ချုပ်နှစ်စဉ်ထုတ်ပြန်တဲ့ကမ္ဘာအလုတ်ကိုင်းစောင့်ကြည့်ရေးအစီရင်ခံစာမှာဖော်ပြပါရှိပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာအလုတ်ကိုင်းရရှိတဲ့အခြေအနေကကိုဗစ်ကပ်ရောဂါမဖြစ်ခင်ကအခြေအနေကိုပြန်ပြီးတော့မရောက်သေးသလိုအမေရိကန်ပြည်ထောင်စုလိုမျိုးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာတော့အလုတ်သမားရှားပါတဲ့ပြဿနာ၊လုခလစာမြင့်တက်တဲ့ပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့အစီရင်ခံစာကထောက်ပြထားပါတယ်။အလုတ်ကိုင်းခွင်လန်းနည်းပါတဲ့အတွက်ကမ္ဘာနိုင်ငံတွေကြားမှာစင်းရဲချမ်းသာကွာဟမှုမညီမျှမှုတွေပို့ပြီးတော့တိုးလာနိုင်တာကိုအစီရင်ခံစာကသတိပေးလိုက်တာလို့လည်းအိုင်ယလိုအဖွဲ့ချုပ်ရဲ့ညွှန်ကြားရေးမှူးချုပ်ကကြေညာချက်ထုတ်ပြန်ပါတယ်။ကမ္ဘာတဝန်းမှာတော့အလုတ်လက်မဲ့နှုန်းကပြီးခဲ့တဲ့2019ခုနှစ်ကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေမဖြစ်ခင်တော့က 5.5 ရာခိုင်နှုန်းရှိပါတယ်။လက်ရှိမှာတော့ကမ္ဘာတဝန်းအလုတ်လက်မဲ့နှုန်းထားဟာတရားဝင်ကိန်းဂဏန်းတွေထက်နှစ်ဆပိုများပြီးတော့ 17.8 ရာခိုင်နှုန်းအထိရှိပါတယ်လို့အိုင်လန်လိုကခန့်မှန်းထားပါတယ်။ကမ္ဘာအလုတ်လက်မဲ့ပြဿနာအများဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေကတော့အာဖရိကနဲ့အာရဗ်နိုင်ငံတွေဖြစ်ပြီးဗဟိုနဲ့အနောက်ပိုင်းအာရှနိုင်ငံတွေမှာတော့ဒီနှစ်လုတ်လက်မဲ့နှုန်းက 9.8 ရာခိုင်နှုန်းအထိရှိမယ်လို့အစီရင်ခံစာမှာခန့်မှန်းဖော်ပြပါတယ်ရှင်
။ယူကရိန်းစစ်တပ်ကရုရှားဒုံးကျည်အစဉ်30ကျော်နဲ့ဒရုန်းတွေကိုတောက်ကြနေကပစ်ချခဲ့တယ်လို့လေကြောင်းရန်ကာကွယ်တပ်တွေကလည်းခရုစ်ဒုံးကျည် 15 စင်းနဲ့ဒရုန်း 22 စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းလေတပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အပျက်စီးတွေကြောင့်အနည်းဆုံးလူ2ဦးဒဏ်ရာရခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဗြိတိန်ကကာကွယ်ရေးဝန်ကြီးဌာနကတောက်ကြနေကပြောတာမှာတော့ရုရှားဟာယူကရိန်းကသူ့ရဲ့တပ်တွေကိုအင်အားဖြည့်ဖို့နဲ့ထိမ့်သိမ်းထားတဲ့နယ်မြေတွေကိုဆက်လက်ထိမ့်သိမ်းမှုပြင်းထန်တဲ့အကြက်တဲနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ဒါပေမဲ့ဂျာတာရီနီကတော့ယူကရိန်းနိုင်ငံမြို့တော်ခီဖ်ကိုရုရှားဒုံးကျည်နဲ့ပစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အတွက်အသက်6နှစ်အရွယ်မိန်းကလေးတဦးနဲ့သူ့အမေအပါအဝင်လူ3ဦးထပ်မံတိုက်ဆုံးခဲ့ပြီး16ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။နိုင်ငံတကာကလေးများနေဖြင့်နိုင်ငံတော်တော်များများကတက်မှတ်ခဲ့ကြတဲ့ဇွန်လရဲ့ပထမနေ့မှာပဲအကြမ်းဖက်နိုင်ငံရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းကလေးငယ်တယောက်ရဲ့အသက်ဆုံးရှုံးခဲ့ရတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကဂျာတာရီနီကသူ့ရဲ့နေ့စဉ်မိန့်ခွန်းမှာပြောကြားခဲ့ပါတယ်ရှင်
အမေရိကန်နဲ့ထိုင်ဝမ်ကျွန်းကြားကုန်သွယ်ရေးသဘောတူညီချက်တစ်ခုကိုပြီးခဲ့တဲ့ကြာသပတေးနေ့ကလက်မှတ်ရေးထိုးလိုက်ကြပါတယ်။အကောက်ခွန်ရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးဆိုင်ရာစီးပင်းစည်းကမ်းတွေတိုးတက်ခိုင်မာစေမဲ့စာချုပ်ဖြစ်ပါတယ်လို့အစိုးရနှစ်ဖက်စလုံးကပြောပါတယ်။စီးပွားရေးနဲ့ကုန်သွယ်ရေးပိုင်းဆက်ဆံမှုပို့ပြီးတော့မှခိုင်မာအားကောင်းစေဖို့ရည်ရွယ်တဲ့သဘောတူညီချက်ဖြစ်ပါတယ်လို့အမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ရုံးကပြောပါတယ်။ဒီကိုယ်စားလှယ်ရုံးရဲ့ဒုတိယတာဝန်ရှိသူဆာရာဘစ်ကလည်းဒီလက်နက်လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ထိုင်ဝမ်ကိုသူတို့ပိုင်တယ်လို့ပြောနေတဲ့တရုတ်ဆိုရဘက်ကတော့အမေရိကန်ဟာထိုင်ဝမ်နဲ့ပတ်သက်တဲ့ရည်တည်ချက်ကိုချိုးဖောက်တာလို့ဆွတ်ဆွဲပြီးတော့ထိုင်ဝမ်ဆိုရနဲ့တရားဝင်အဆက်အသွယ်တွေဖြတ်တောက်ဖို့တောင်းဆိုနေပါတယ်။တီးခြားခွဲထွက်ပြီးတော့လွတ်လပ်တဲ့နိုင်ငံအဖြစ်ရည်တည်ဖို့ကြိုးစားနေတဲ့အင်အားစုတွေကိုအမြင့်မှားတွေကိုပေးနေတာကိုထိမ့်ပါလို့လည်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရမွန်မင်းကပြောကြားခဲ့ပါတယ်။တရုတ်ပြည်ထောင်စုကိုလက်ခံထားတဲ့အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်ကြားတရားဝင်တန်တမာဆက်ဆံရေးမရှိပေမဲ့နှစ်စဉ်ကုန်သွယ်မှုပမာဏကတော့ဒေါ်လာတန်ပေါင်းထောင်နဲ့ချီပြီးတော့ရှိပါတယ်ရှင်ဂျွန်လာနှစ်ရက်နေ့ရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့မိုင်းလာကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးပွဲနောက်ဆုံးရထားတဲ့သတင်းကိုတင်ပြပေးကြပါတယ်တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့နဲ့စစ်ကောင်စီကိုယ်စားလှယ်တွေမိုင်းလာမြို့မှာဆွေးနွေးနေတဲ့ဒုတိယနေ့ကတော့ပြီးဆုံးသွားပါပြီနှစ်ဖက်စလုံးအမြင်ဖလဲပြီးလို့ရက်သွားတာလို့မိုင်းလာအဖွဲ့ရဲ့ပြောခွင့်ရက VOA မြန်မာပိုင်းကိုပြောပါတယ်နှစ်ဖက်အခြားဆွေးနွေးမှုတွေကဘယ်တော့ပြန်ဆမလဲဆိုတာကိုတော့မသိရသေးပါဘူးဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မအေးသန္တာကျော်ကပြောပြပေးပါမယ်ရှင်
တိုင်းနာလက်နက်ကိုင်အဖွဲ့တွေကမြောက်ပိုင်းမဟာမိတ်ညီနောင်၃ဘွဲ့ဖြစ်တဲ့ကိုကန့်လက်နက်ကိုင်အဖွဲ့ MNDAA တဲအန်လက်နက်ကိုင်အဖွဲ့ TNL နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA ကကိုစလေရီနဲ့စစ်ကောင်စီကိုစလေရီမိုင်းလာကိုပိုင်အုပ်ချုပ်ခွင့်ရမိုင်းလာမြို့မှာတွေ့ဆုံဆွေးနွေးပွဲဒီကနေ့ပဲအဆုံးသတ်သွားပါပြီနှစ်ဖက်ဆက်ဆွေးနွေးစရာမရှိတော့လို့ဆွေးနွေးပွဲပြီးသွားတာဖြစ်တယ်လို့မိုင်းလာအဖွဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်ကအဗီယိုကိုပြောပါတယ
်ရသွားတာဆိုတော့တော့ပုံမှန်ပါသူတို့နှစ်ဖက်စလုံးအမင်းဒီတင်ပြပြီးဖလေပြီးမှပဲနောက်တစ်ချိန်ပြန်ချင်းမယ်အဲ့လိုနဲ့ရသွားတာပါအခုကတော့လုံးလုံးဆယ်အမင်းဒီခုစဉ်းစားချက်တွေခုရဲ့တောင်းဆိုချက်တွေ တင်ပြပြီးပြီတင်ပြပြီးပြီနဲ့ကိုယ်နှစ်ဖက်စုံပြန်ပြီးမှအဲတက်ဆိုင်ရနဲ့ပြန်ဆွေးနွေးမယ်နောက်ကတော့ဘီလောက်ဖြစ်လာမယ်ဆိုတော့ပြန်ဖြစ်မယ်ပြန်တွေ့မယ်ဆိုတော့အဲ့လိုနဲ့ပါ
စစ်ကောင်စီဘက်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့တက်ရောက်ခဲ့တဲ့ဆွေးနွေးပွဲမှာမနေ့ကတော့ဖေရယ်ပြည်အောင်စုတည်ဆောက်ရေးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေအဓိကဆွေးနွေးခဲ့ကြသလိုတိုင်းရင်းသားတွေဘက်ကတော့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးရေးနဲ့မတရားအသိအဖြစ်ကနေပယ်ဖျက်ပေးရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောကြားပါတယ်နောက်ထပ်ကြားအပြုသဘောဆောင်ဆွေးနွေးနိုင်ခဲ့သလိုဆက်လက်ပြီးတော့ဆွေးနွေးနိုင်မှာဖြစ်တယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကမနေ့တုန်းကပြောကြားခဲ့တာပါတရုတ်နိုင်ငံရဲ့ဂျောင်းဝင်စစ်ဆေးမှုရာစစ်ကောင်စီမျိုးသားစီလုံးညီညွတ်ရေးငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီကိုယ်စားလှယ်တွေနဲ့မြောက်ပိုင်းမဟာမိတ်ညီနောင်နက်နက်ကိုင်၃ဘွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြတာပါအခုလိုမျိုးရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသ၄တဲကမိုင်းလာမြို့မှာတွေ့ဆုံဆွေးနွေးဖို့တရုတ်နိုင်ငံဘက်ကဥဆောင်တိုက်တွန်းခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံယူနန်ပြည်နယ်နိုင်ငံသားရေးရာအထူးတန်တမန်တယောက်လဲမိုင်းလာကိုလာရောက်ပေမဲ့ဆွေးနွေးပွဲကိုတော့မပါဘူးလို့ဦးကြည်မြင့်ကပြောပါတယ်
ကိုမြင်တော့တော့တရုတ်ကတော့တိုက်တွန်းတာပဲတရုတ်ကတော့ဆွေးနွေးပွဲထမမပါဘူးကျွန်တော်တို့ဆွေးနွေးပွဲထမအပြီမှာပဲနေတယ်လို့ကျွန်တော်တို့ကတော့အပြီမှာပဲနေတယ်လို့အဲ့လိုပဲမြင်တယ်တို့ဆွေးနွေးပွဲထမမပါဘူ
းအခုလိုမျိုးမိုင်းလောက်မှာဆွေးနွေးပွဲဖြစ်မလာခင်တရုတ်ဘဟုစစ်ကော်မရှင်ပူရဲစစ်ဦးစီးဌာနစစ်ထောင်လည်ရေးဌာနယာယီညွှန်ကြားရေးမှူးချုပ်ဗိုလ်ချုပ်ရန်ရန်နဲ့စစ်ကောင်စီဒုတိယခေါင်းဆောင်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းတို့တွေ့ဆုံပြီးတော့နှစ်နိုင်ငံစစ်ပယ်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့တာရှိပါတယ်။အခုဆွေးနွေးပွဲဟာစစ်ကောင်စီအုပ်ချုပ်မှုတွင်မှာပထမဆုံးတွေ့ဆုံတာဖြစ်တဲ့အတွက်ထူးခြားတယ်ဆိုပြီးတော့နိုင်ငံရေးအကြီးအကဲတွေက VOE ကိုပြောပါတယ်။နေဆက်ဒေသတည်ငြိမ်ရေးဟာတရုတ်နိုင်ငံရဲ့အကျိုးစီးပွားအတွက်အဓိကကြတာကြောင့်လက်နက်ကိုင်တိုက်ပွဲတွေမပေါ်ပေါက်ရေးကိုတရုတ်ကအထူးလေးထားပုံရတယ်လို့မြန်မာရေးအကြီးအကဲတွေကသုံးသပ်ထားတာပါ။စစ်ကောင်စီဘက်ကတော့မြောက်ပိုင်းဒေသတည်ငြိမ်ရေးအပြင်စစ်တပ်ကိုလက်နက်ကင်တိုက်နေတဲ့အဖွဲ့တွေနဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေမပူးပေါင်းရေးစစ်ရေးလှုပ်ရှားမှုတွေမှာမပါဝင်ရေးကိစ္စတွေကိုအဓိကထားဆွေးနွေးနိုင်တယ်လို့နိုင်ငံရေးလေ့လာသူတွေခန့်မှန်းတွက်ဆထားခဲ့ကြပါတယ်။ဒီနေ့ဆွေးနွေးခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကရောညီနောင်မဟာမိတ်၃ဘွဲ့ဘက်ကပါ VOE ကဆက်သွယ်ဖို့စ조사ပေးမယ်လည်းဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်လက်နက်ကိုင်အဖွဲ့ AR စစ်တပ်နဲ့တိုက်ခိုက်မှုတွေရထားပေမဲ့တအန်းလက်နက်ကိုင်အဖွဲ့နဲ့ကိုကန့်လက်နက်ကိုင်အဖွဲ့နဲ့ကတော့မြန်မာစစ်တပ်အကြမ်းမှာတိုက်ပွဲတွေကြိုးစားဖြစ်ပွားနေစေဖြစ်ပါလေရှင်
။မိုင်းလာကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီကိုယ်စားလှယ်တွေတွေ့ဆုံခဲ့တဲ့ဆွေးနွေးပွဲအဆုံးသတ်သွားတဲ့အကြောင်းသတင်းကိုမဲရေးတန်ထားကျော်ကတင်ပြပေးခဲ့တာဖြစ်ပါလေရှင်။အခုဆက်ပြီးတော့စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာစစ်တပ်ကနယ်မြေရှင်းလင်းနေတဲ့စစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းခင်ဦးမြို့နယ်တဲကရွာတစ်ကျေးရွာမှာစစ်တပ်နယ်မြေရှင်းလင်းမှုအတွင်းနေအိမ်တွေမိရှုခံရသလိုအ ਨੇ ဆုံးလူတဦးထပ်မင်းနဲ့တေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံ9000နီးပါးဟာလည်းစစ်ဘေးလွရာကိုပြေးရှောင်ထွက်ပြေးနေရပါတယ်။စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့အခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းခင်ဦးမြို့နယ်တဲကကြေးဝါတွေကိုဂျွန်လတည့်ရနေတဲကစတင်ပြီးစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ်။ရေဦးညောင်မင်သာကြေးဝါကလန်ပေးမှာရှိတဲ့ရွာတစ်ကြေးဝါကိုဂျွန်လတည့်ရကြာတာပရိနေမနက်လင်းအားကြီးမှာဝင်ရောက်နယ်မြေရှင်းလင်းခဲ့တာဖြစ်ပါတယ်။ဒီနေ့တောက်ကြနေမှာစစ်တပ်တွေထွက်ခွာသွားချိန်မှာတော့နေအိမ်တချို့မီးလောင်ကျွမ်းနေပြီးရွာတွေကအသက်50အရွယ်အမျိုးသားတဦးတပ်ဖြတ်ခံရတဲ့ရုပ်အလောင်းကိုတွေးရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်။လောလောဆယ်အနီးဝန်းကျင်ကျေးရွာ14ရွာကဒေသခံ9000လောက်ထွက်ပြေးတိမ်းရှောင်နေရတယ်လို့ကူညီပေးနေသူတဦးကအခုလိုပြောပါတယ်
။ရွာတစ်ကိုမနဲ့စောကြီးပဲဝင်ပြီးတော့ကျွန်တော်တို့အဲ့မှာဒီလူတအူးဖန်ခံရတာပေါ့ဗျာအဲဖန်ခံရတဲ့အမျိုးသားတအူးတက်ခံရတာပေါ့အသက်50ကျော်ရွယ်လေမနေ့ကညကျတော့မူတာအိတ်ကြတာတဲ့အဲကျတော့မူတာဟာရောကုန်ထွက်ပြေးရတာပေါ့ဗျာမနေ့ကမှကြီးအိုင်တန်းဝင်လာတာကြီးရောအလုံးပေါင်း14ရွာလောက်ကြီးရတာပေါ့ဗျာအလုံးပေါင်းလူကြီး9000 8000ဝန်းကျင်ပေါ့ဒီရောလာတော့ဟိုဘက်ရွာကြီးဟိုဘက်ရွာလာတော့ဟိုဘက်ရွာကြီးပါဗျာဒီရောဝင်ဒီရောထက်နဲ့600လောက်ကလိုက်တော့လိုက်600ပြီ
အင်ဂျီတရာနီးပါရှိတဲ့ရွာတစ်ကြီးပါမှာဒီတစ်ကြိမ်အပါဝင်နေအိမ်တွေမီးရှို့ခံရတာနှစ်ကြိမ်ရှိပြီဖြစ်ပြီးအင်ဂျီ20ကျော်မီးလောင်ကျွမ်းသွားပြီလို့ကုညီပေးနေသူတွေကပြောပါတယ်အဲ့ဒီဒေသမှာမင်းညပိုင်တဲကမိုးတွေရွာနေတာမို့ဘေးလွတ်ရာတိတ်ဆောင်နေကြတဲ့ဒေသခံရွာသားတွေမိုးရေထဲမှာဒုက္ခရောက်နေကြရပါတယ်အဲ့ဒီဒေသကကာကွယ်ရေးအဖွဲ့ဝင်တွေနဲ့နယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်တွေအကြားတိတွေ့တိုက်ပွဲတွေလည်းရှိတယ်လို့ကာကွယ်ရေးအဖွဲ့ဝင်တဦးကအခုလိုပြောပါတယ်။
အ တိုက်ပွဲချင်းနေတော့ဟိုလိုပါသူတို့လာတယ်ဆိုရင်တော့အခုဒီတော်လိုင်းရင်အားစုကဒါဟိုပါတော့ဒီကြည့်သူတွေလည်းလွတ်ရလွတ်ကြောင်းထုတ်ကြပါတော့ထုတ်ကြထွက်ကြပါအဲ့လိုလုပ်ရင်လည်းအလင်းတင်းတဲ့နေရာနေပြီးတော့ပဲဟိုနိုင်စင်တဲ့နေရာဆိုရင်ပေါ့သူတို့တိုက်တဲ့နေရာတိုက်ပေါ့ဟိုအတူအဆုတ်ပါပဲဟိုလိုပေါ့နော်ဟိုကျွန်တော်တို့အပေးတန်ကြီးဗတ်တယ်ဖြစ်နေတဲ့အနေအထားမျိုးမဟုတ်ပဲနဲ့အဲမိုင်းဆွဲတယ်ပြစ်တယ်ခတ်တယ်တိုက်တယ်ခိုက်တယ်ပေါ့သူတို့တို့ကိုယ်ကဆုတ်ပေါ့တစ်ဖက်ကသိုးလာတယ်ဆိုရင်ကိုယ်ဘက်ကဆုတ်ပေါ့တစ်ဖက်ကဆုတ်ပါတယ်ဆိုရင်ကိုယ်ဘက်ကပိုက်ပေါ့ဒီလိုအနေအထားမျိုးပါပဲဖြစ်ပြောလို့ဆိုတာပေါ့
အပြန်အလှန်တိုက်ပွဲတွေအတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်၃ယောက်အသေးစားဒဏ်ရာရရှိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဒါနဲ့ပတ်သက်ပြီး VOA ကတိကျအတည်ပြုနိုင်ခြင်းမရှိသေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဦးမြို့နယ်မှာစကန်ချနေတဲ့စစ်တပ်ရောရေဦးမြို့နယ်မှာစကန်ချနေတဲ့စစ်တပ်ပါပေါင်းပြီးအဲ့ဒီဒေသမှာနယ်မြေရှင်းလင်းရေးတွေလုပ်နေတာပါရေဦးမြို့နယ်ထဲကတိုင်းရင်းစေယုံမှာစစ်တပ်တပ်ဆွဲထားသလိုခင်ဦးမြို့နယ်ထဲကရွာသိကုန်းချေးရွာမှာလည်းစစ်တပ်တွေတပ်ဆွဲထားတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းခင်ဦးမြို့နယ်ကရွာသိကျေးရွာမှာစစ်တပ်ကနေမြေရှင်းလင်းနေတဲ့အခြေအနေကိုကိုခင်မောင်စိုးမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စကိုင်းတိုင်းကမ်းဘလူးမြို့နယ်မှာစစ်တပ်ကစခန်းလာချတဲ့အတွက်ဒေသခံထောင်နဲ့ချီပြီးတော့ဘေးလွတ်ရာကိုပြောင်းရွှေ့ခိုးလုံနေကြရတဲ့အခြေအနေကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းကမ်းဘလူးမြို့နယ်ပင့်သာကျေးရွာမှာအင်းအား200ကျော်လောက်ရှိတဲ့စစ်တပ်ကလာပြီးတော့စခန်းချတာကြောင့်အနီးတစ်ဝိုက်ကျေးရွာတွေမှာရှိတဲ့ဒေသခံပြည်သူထောင်နဲ့ချီဟာဘေးလွတ်ရာတွေမှာပြောင်းရွှေ့ပြီးတော့ခိုလုံနေကြရပါတယ်။ဇင်းကျေးရွာမှာတော့မိုင်းနှင်းမိတဲ့ဒေသခံပြည်သူ3ဦးအသက်ဆုံးခဲ့ပြီးတော့2ဦးဒဏ်ရာရခဲ့ပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်းကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်ခမရ361နဲ့ပြူစောတိအဖွဲ့ဝင်စုစုပေါင်းအင်းအား200ကျော်ပါတဲ့စစ်ကြောင်းတစ်ခုဟာကမ်းဘလူးမြို့နယ်ပင့်သာကျေးရွာမှာစခန်းချနေတာကြောင့်အနီးဝန်းကျင်ရွာတွေကဒေသခံတွေစိုးရိမ်ပြီးဘေးလွတ်ရာမှာပြောင်းရွှေ့ခိုလုံနေရပါတယ်။ဇွန်လ1ရက်နေ့ကြာသပတေးနေ့ကခမရ361တက်ကအင်အား100ကျော်နဲ့ဝင်ရောက်လာခဲ့ပြီးဒီကနေ့တောက်ကြနေမှာတော့နောက်ထပ်အင်အား80ဝန်းကျင်လောက်ရောက်လာတယ်လို့ကမ်းဘလူး KB3 ကာကွယ်ရေးတပ်ဖွဲ့ဝင်ကိုဇော်ကအခုလိုပြောပါတယ်
။ပင့်သာရွာမှာ361ကနေလာကြနောက်ထပ်အင်အားသူတို့80နီးပါးလောက်ဒီ80နီးပါးလောက်ထပ်ပြီး36ပြည့်ဆင်ဟာကလည်း129ယောက်ပါတယ်ဗျ။အဲအားတော့တို့ထပ်ပြည့်နေအဘကစုပြေးဆောင်ရွာတွေကတော့ဒီဖလန်ရချောင်းကြားပင်သာမကြီးကုန်းအဲမရှမ်းကုန်းတင်းတဲ့ချင်းပြူတော့တောင်သာတဲ့အဲဒီရွာတွေစုပြေးအကုန်ချောင်းနေရတယ်ဗျ။စစ်ဆောင်ရေးတက်ကတော့ရွာတွေကတော့ရွာကြီးတွေ5,000-6,000လောက်ရှိမယ်ကလူဦးရေကြတော့လေ
ပင်သာရွာမှာစခန်းချနေတဲ့စစ်ကောင်စီတပ်တွေဟာစစ်ကြောင်းချီနယ်မြေရှင်းလင်းတာမျိုးမလုပ်ပင်မဲ့အနီးပတ်ဝန်းကျင်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတယ်လို့လည်းပြောပါတယ်ပင်သာနဲ့အနီးတစ်ဝိုက်ကျေးရွာတွေကိုစစ်တပ်ကစစ်ကြောင်းတွေမကြာခဏဝင်ရောက်တတ်တာမို့ဒေသခံတွေဘေးလွတ်ရာသွားနေကြတာပါစစ်တပ်ဝင်လေရှိတဲ့ရွာတွေမှာနေအိမ်တွေမီးရှို့ခံရတာလူနေအိမ်ခြံဝင်းတွေမှာမြေမြုံမိုင်းတွေထောင်ခဲ့တာကြောင့်မြေမြုံမိုင်းအန်ဒီယယ်ကိုလည်းဒေသခံတွေစိုးရိမ်နေကြပါတယ
်။ငါကလည်းစစ်ကြောင်းကမပြတ်ပဲကျွန်တော်တို့တောင်ပတ်ချမ်းမြောက်ဖက်ချမ်းတို့တို့အဲ့လိုထိုးနေကြ။အဲ့ဘက်မှာလည်းအဒီပင့်တာတို့အဲ့ဒီဘက်ကရွာတွေအခုရွာအဲမတို့ရွာတွေဆိုရင်မကြံလောက်အောင်တို့တို့မီးရှို့ထားတဲ့ရွာတွေပဲ။အများတမ်းပဲဒီမပြတ်ဘူးစစ်ကြောင်းကထိုးနေအများတမ်းရှောင်းနေရတယ်ဗျ။တို့တို့ပြန်ပြီဆိုရင်တော့ပြန်နေတယ်ပေါ့ဗျာ။ဒီလိုရသူတို့အိမ်နေမြို့မာတွေအဲငကွားလိုပဲဒီလိုမိုင်းနေရွာတွေထဲမှာအကုန်ထောင်ခဲ့ထားမှတွေအဲ့လိုတွေကြောက်နေကြတယ်ခုလောလောဆယ်ကတော့စစ်ကြောင်းကဘယ်မှမရှိပဲနဲ့ပင်းတာမှာပဲထိုင်နေတယ်ဗ
ျကမ်းဘလူးမျိုးနယ်တဲကပဲစစ်တပ်ထောက်ခံတဲ့ပြူစောတိတပ်ဖွဲ့ဝင်တွေရှိတဲ့ဇင်းကျေးရွာမှာလည်းစစ်တပ်ကစခန်းချလေးရှိပါတယ်အဲ့ဒီရွာအနီးတစ်ဝိုက်မှာစစ်တပ်ဘက်ကမြေမြုံမိုင်းတွေထောင်ထားလေးရှိတာကြောင့်မေလ30ရက်နေ့ကပဲစစ်တပ်ဘက်ကထောင်ထားတဲ့မြေမြုံမိုင်းကြောင့်ဒေသခံ3ဦးသေဆုံးပြီးကိုလိုက်အင်ကဆုံးရှုံးသူတွေရှိတယ်လို့ KB3 ကာကွယ်ရေးတပ်ဖွဲ့ဝင်ကိုဇော်ကပြောပါတယ
်သူတို့ကမိုင်းနေပက်လေမိုင်းနေမထွက်ရအောင်ပြည်သူတွေမထွက်ရအောင်အဲ့လိုမျိုးသူတို့ဖွဲ့စည်းတဲ့လူတွေလည်းမထွက်ရအောင်မိုင်းနေပက်လေကာထားကြအဲ့လိုကာထားချိန်မှာပြည်သူတွေကဘေးကိုထွက်ပြေးခဲ့ပတ်တဲ့အချိန်မှာအဲမိတာတွေက3ယောက်စီသေးပါတယ်ဗျ3ယောက်ပဲ3ယောက်ကတော့တည်သွားတယ်အရင်နေ့တွေကထိတာတွေကတော့အဲသူတို့ခြေတော့ပြက်တာလောက်ဒီဒီလိုခြေတော့ဒဏ်ရာကြီးကြီးမားမားရတာလောက်ဒီအဲ့လောက်တို့ဒီ
စစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတဲ့သခိုင်းတိုင်းကမ်းဘလူးမြို့နယ်မှာစစ်ကောင်စီတပ်တွေက ူစောတိတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးနယ်မြေရှင်းလင်းရေးတွေမပြတ်လုံနေတာပါနယ်မြေရှင်းလင်းရေးတိုက်ပွဲတွေနဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ကမ်းဘလူခရိုင်အတွင်းမှာစစ်ပေးဆောင်ဥယျာဉ်တဖြည်းဖြည်းတိုးလာနေပြီးလက်ရှိမှာလည်းစစ်ဆောင်အရေအတွက်ဟာ5000ဝန်းကျင်နီးပါးရှိနေပြီလို့စစ်ပေးဆောင်တွေကိုကူညီနေတဲ့အဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းကမ်းဘလူမြို့နယ်ပင့်သာကျေးရွာမှာစစ်တပ်ကစခန်းလာချလို့ဒေသခံပြည်သူထောင်ထဲချပြီးတော့ဘေးလွရာကိုပြောင်းရွှေ့ခိုးလုံနေရတဲ့သတင်းကိုငင်းညံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ VOA American အသံရဲ့တောက်ကြညထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ American သမ္မတတက်ပြီးတော့မိကွန်းပြောခဲ့တဲ့ American Leader Academy စစ်တပ်ကတူကျောင်းစင်ပွဲအခမ်းအနားကြောင်းသတင်းဆောင်ပါကိုဆက်ပြီးတင်ဆက်ပေးကြပါတယ်ယူကရိန်းပြည်ပခနဲ့တရုတ်ရဲ့စစ်ရေးအင်အားတိုးချဲ့မှုတွေရှိနေတဲ့အချိန်ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးမတေချာမရေရာမှုတွေနဲ့ကြုံနေရတဲ့အချိန်မှာပဲမနစ်ဂျွန်လာတရက်နေ့ကကျင်းပခဲ့တဲ့ American Leader Academy စစ်တပ်ကတူကျောင်းစင်ပွဲအခမ်းအနားမှာ American သမ္မတဂျိုးဘိုင်ဒန်တက်ရောက်ပြီးတော့မိကွန်းပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90ကျော် BNN စစ်ပွဲကာလအလားတူမတီးမငြိမ်မှုတွေရှိခဲ့တဲ့အချိန်မှာဒီလေတဲ့စစ်တပ်ကတူကတင်နန်းစင်တယောက်ကလည်းတစ်ချိန်လုံးကသူ့ရဲ့အတွေ့အကြုံတွေကိုပြောပြသွားပါတယ်အနီတာဖရဲပေးပို့ထားတဲ့သတင်းကိုမခင်ဖြူထွေးကတင်ပြပေးထားပါတယ်ရှင
် Please welcome the graduating class of 2023
မိကချင်းပါတဲ့ American Leader Academy စစ်တပ်ကလူကျောင်းစင်ပွဲအခမ်းအနားမှာသမ္မတဂျိုးဘိုင်ဒန်ကတပ်ကလူကျောင်းစင်တွေကိုနှွေးနှွေးထွေးထွေးသတိပေးစကားအခုလိုပြောဆိုသွားခဲ့ပါတယ
် World you graduate into it not only changing rapidly
the pace ကျွန်တော်တို့အခုပွဲရပြီးရင်ဆိုင်ရတော့မယ့်ကဘာကြီးဟာတစ်ဆက်ပြောင်းလဲနေသလိုကျောင်းလဲမှုအချိန်ကလည်းသိမြန်ပါလေ။ဥရောပဒေသမှာရုရှားရဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ရှံလုံမှုတွေကြုံနေရသလိုတရုတ်နဲ့ရှင်ပြိုင်နေရတဲ့အခြေအနေအပြင်တခြားတစ်ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေအများကြီးရှိနေပါလေ
။ဒီလိုအချိန်မှာလေကြောင်းအင်အားကြီးပါမှုကဘယ်တော့မှမနဲ့မတူအောင်ရှိနေတယ်လို့လည်းသမရကပြောကြားခဲ့ပါတယ
်။
ဒီကျောင်းနဲ့အာဂါသာဆိုင်ရာလုပ်ငန်းတွေရှေ့တန်းရောက်နေဖို့ဦးရဲတပ်ဖွဲ့တွေအားလုံးပုံမှန်ခိုင်မှအားကောင်းနေဖို့အတွက်ခင်ဗျားတို့ကပဲကျွန်တော်တို့အားကိုးရမှာပေါ့
ဒီနှစ်တက္ကသိုလ်သင်တန်းစင်းတွေဟာကိုဗစ် -19 ကပ်ရေးကနေအခုနောက်ထပ်မတိကျမေးရမှုတွေကြောင့်ကျောင်းပြည်လာကြတဲ့သူတွေပါဒီလိုအလားတူအခြေအနေမျိုးကြုံခဲ့ရပူတဲ့အရင်ကတက္ကသိုလ်ကျောင်းစင်းတွေကတော့ဒီအခြေအနေကိုကောင်းကောင်းခံစားနားလည်လို့ရပါတယ်1980ခုနှစ်မှာလေတက်တက္ကသိုလ်ကကျောင်းစင်ခဲ့ပြီး Rivers A2 လေတက်ဖွဲ့အနေနဲ့လောင်နိုင်ငံကစစ်ကြောင်းတွေမှာပါဝင်ခဲ့တဲ့ UH ကသူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
Their key to survival was our air support and that's the reason
that we တို့ကျွန်တော်တို့လေတပ်ရဲ့အထောက်ပံ့ကအဓိကကျပါတယ်ဒါကြောင့်လဲ Ravens အထူးတပ်ဖွဲ့တွေရှိနေတာပါ။အမှားရှိတဲ့မဟာမိတ်တွေကိုလေကြောင်းထောက်ကူပေးဖို့နဲ့လေကြောင်းတိုက်ခိုက်မှုတွေအတွက်ကျွန်တော်တို့အဲ့မှာရှိခဲ့တာပါ။အာဖဂန်စစ်ပွဲတုန်းကလည်းအလားတူပါပဲ။အခုယူကရိန်းမှာလည်းဒီတိုင်းပါပဲ။လေကြောင်းကနေလက်နက်ခဲယမ်းတွေဖြန့်ဝေပေးနိုင်ဖို့ကိုလီပိုင်နဲ့ကိုကိုပိုင်ရပါမယ်ဒါကစစ်ပွဲအတွက်အဓိကကျပါတယ
်1980ပြည့်လွန်ကာလလေလောက်မှာသူတို့ရဲ့လုပ်ငန်းတွေကိုလျော့ဝှက်အဆင်မထားတော့ဘူးဆိုပေမဲ့လို့လည်းမှတ်တမ်းမှတ်ရအနည်းချင်းသာရှိတာမို့ Hatch အနေနဲ့သူနဲ့အတူလုပ်ခဲ့တဲ့တပ်ဖွဲ့ဝင်9ဦးမှာ5ဦးပြစ်ချခံခဲ့ရတဲ့အကြောင်းနဲ့သူတို့တပ်ဖွဲ့ကတပ်ဖွဲ့ဝင်22ဦးတာဝန်ထမ်းရင်းသိမ်းဆုပ်ခဲ့ရတယ်ဆိုတာလောက်ကိုပဲခံမှန်းပြောနိုင်ပါတယ်ခုချိန်မှာဒါမျိုးလုပ်နိုင်အောင်မလားလို့ VOA ကမေးမြန်းချိန်မှာတော့
While I lost a lot of friends there it was one of the most
ကျွန်တော်တကယ်ကြီးအများပြားဆုံးရှုံးခဲ့ရချိန်မှာကျွန်တော်တို့တော့ဒီတာဝန်ကဂုံအယူအဆဆုံးအရာတစ်ခုပါပဲတခြား Raven အထူးတပ်ဖွဲ့ဝင်အများစုလည်းဒီလိုပဲပြောလိမ့်မယ်လို့ထင်ပါတယ
်အခုလေးတက်တက်ကတူစင်အမျိုးသားအမျိုးသမီး Gary အတွက်ရှေ့ဆက်တာဝန်တွေကတော့မသေးလာပါဘူးဒါပေမဲ့သူတို့တွေဟာတိတ်မကြခင်အချိန်အထိကလေးငယ်တွေဖြစ်ခဲ့ကြတယ်ဆိုတာကိုမေ့မထားကြဘူးတက္ကသိုလ်ကျောင်းအုပ်ကတက်ရောက်လာတဲ့မိသားစုတွေကိုပြောဆိုသွားခဲ့ပါတယ
် And if your kids were like mine they're tearing up your house
ခင်ဗျားတို့ကလေးတွေဟာကျွန်တော်လိုပဲဆိုရင်တော့အိမ်ကိုတစားစီဖြစ်အောင်လုပ်ခင်ဗျားတို့အစားအစာတွေကိုစားဆဲကြောသက်ဇရိုက်တွေနဲ့ခင်ဗျားတို့ငွေတွေကိုသုံးဖြုံကြပါလိမ့်မယ်ဒီလိုပုံစံနဲ့ဘလို့လူကြီးဖြစ်လာကြမလဲလို့ခင်ဗျားတို့တွေကတချို့ကတွေးကောင်းတွေးနိုင်ပါတယ်ဒါပေမဲ့ဒီကနေ့ဒီတင်နန်းစင်းတွေနဲ့ပတ်သက်ပြီးကျွန်တော်အာမခံပြောနိုင်တာကသူတို့ဟာကျွန်တော်တို့တိုင်းပြည်အတွက်ယုံကြည်စိတ်ချရဆုံးလူငယ်ခေါင်းဆောင်တွေဂုံယူဝင်ကြွားစွာနဲ့တာဝန်ထမ်းဆောင်ကြမဲ့လေးတက်တက်ဖွဲ့ဝင်တွေကျွန်တော်တို့ရဲ့စောင့်ရှောက်သူတွေပဲဆိုတာပ
ါရှေ့ဆက်အနာဂတ်တာဝန်တွေခက်ခဲမလားလွယ်ကူမလားဘယ်လိုအခြေအနေပဲဖြစ်ဖြစ်ဒီကနေ့တင်နန်းစင်းတွေအားလုံးကတော့ရင်ဆိုင်ကြရအောင်ပါပါရှင်
အမေရိကန်သမ္မတမေဂွန်းပြောကြားခဲ့တဲ့အမေရိကန်လေတပ်အကယ်ဒမီစစ်တပ်ကတူကျောင်းဆင်းပွဲအခမ်းအနားကြောင့်သတင်းဆောင်မကိုမက်ခင်ဖြူထွေးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့အတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ VOA အနေနဲ့ဒီကျမတို့ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးတော့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bammis@voanews.com ကိုပို့ပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရွေးမြင့်တန်ကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voabammis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့ဂျွန်လ2ရက်တောက်ကြနေညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ32နဲ့58တို့ကနေည10နာရီထိတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့လူတိုင်းလိုက်ပါနိုင်မဲ့ကျန်းမာရေးလေ့ကျင့်ခန်းတွေအကြောင်းကိုမျှဝေပေးထားပါတယ်ကိုယ်လက်ကျန်းမာရေးလေ့ကျင့်ခန်းကိုတနေ့တည်းအချိန်အများကြီးပေးတာထက်နေ့စဉ်ပုံမှန်လုပ်သွားဖို့ပို့ပြီးတော့အရေးကြီးပါတယ်လို့တရုတ်ဆောင်တဲ့ Fitness Model တန်နာလိုင်းကအကြံပေးပါတယ် T Fitness နဲ့ T's Workshop ကျန်းမာရေးသင်တန်းတွေတည်ထောင်ခဲ့ပြီးတော့အရွယ်ဆုံးအလွှာဆုံးကလူမျိုးစုံလိုက်ပါလှုပ်ဆောင်နိုင်မဲ့ကျန်းမာရေးသင်တန်းတွေနဲ့အသိပညာမျှဝေတာတွေသူလုပ်နေတဲ့အကြောင်းကိုလည်းပြောပြပါတယ်အမျိုးသမီးတွေအသက်အရွယ်မရေးခန္ဓာကိုယ်ချစ်လက်တံမှာကျမ်းမာနေစေဖို့မော်ဒယ်တန်နာလိုင်းကနေပြီးတော့ဘလို့နီးလန်းကောင်းတွေကိုအကြံပေးထားတယ်လေဆိုတာကိုဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကမေးမြန်းပြီးတော့တင်ဆက်ထားတာရှူစားနာစင်ပါရှင
ကိုမအစီဖို့မရှိအောင်တကယ်ကိုချစ်လက်ပြီးတော့လှပကြော့ရှင်းပြည့်မလားဟိုအဓိကတော့ကျမ်းကိုရဲ့ဒီခန္ဓာကိုယ်ကျမ်းမာရေးပေါ့နော်အများအားထိမ့်သိမ့်ဖို့ပါဘယ်လောက်ထိအရေးကြီးတယ်လို့မှအနေနဲ့ပြောပြပေးနိုင်မလဲမျိုးသမီးတွေကိုပေါ့
ဆောခန္ဓာကိုယ်ထိမ့်သိမ့်ဖို့ကတော့အသက်အရွယ်မရွေးအရေးကြီးတယ်လို့မှတော့မြင်တယ်ဘာဖြစ်လို့လဲဆိုတော့အမတို့ခန္ဓာကိုယ်က spare parts မပါလောက်တသက်လုံးအသက်80 80လောက်နှစ်ပေါင်း80 80ကိုဒီ body တခုတည်းနဲ့ပဲဆက်ပြီးတော့အမတို့ခီးဆက်အောင်ပါပေါ့နော်ဆိုတော့အခုနောက်ပိုင်း yes အစားထိုးလို့ရတယ် organ အစားထိုးလို့ရတယ်ဆိုပေမဲ့လည်း carb spare parts ဒီလိုမျိုးလွယ်လွယ်ကူကူနဲ့ဟာအစ်စ်ချက်ချင်းထပ်ပြီးတော့ねအရင်ထက်ပိုပြီးတော့ကောင်းတဲ့ပုံစံမျိုးနဲ့လှုပ်ရှားသွားလာလို့ရမယ်လို့ထင်နေတဲ့အတွေ့အကြုံအဲ့ဒါတွေကိုတကယ်ကျန်းမာရေးကိုရင်ဆိုင်နေရတဲ့လူတွေအသိဆုံးနေမှာပါပေါ့နော်ကိုယ်ခန္ဓာကိုယ်ကဒီ original ပါလာတဲ့ကြည်စည်းလောက်ပဲတော့ဘယ်ဟာမှမကောင်းနိုင်ဘူးဆိုတော့အဲ့ရှိတဲ့အရာလေးကိုထိမ့်သိမ့်ဖို့အမရရဲ့တာဝန်လို့မြင်တယ်အချိန်ပေးဖို့ကြတော့တကယ်တော့ဘလောက်မှမရှိဘူးအမရဲ့ခန္ဓာကိုယ်အချိုးအစားကိုကြည့်ပြီးတော့လူတွေကဟာအရန်ကိုအသေးလုံးနိုင်တာနော်လို့ပြောရင်မစင်းရတယ်ဒီတိုင်းပြောတဲ့လောက်တော့အမတကယ်လုံးနိုင်အခုချိန်လောက်ဆိုလို့ရှိရင်ဟိုဘာလဲ athletes တွေလို့ဖြစ်နေလောက်ပြီလို့အမတကယ်အချိန်ပေးတာကျမကြီးအတွက်ဆိုရင်24နာရီတော့တတိထားရတာပေါ့နော်ဒါပေမဲ့တက်တက်ကြီးထပြီးတော့လောက်ရတာဆိုလို့ရှိရင်တရက်မှာမိနစ်အစိတ်နာရီဝက်နာရီဝက်လောက်အချိန်ပေးနိုင်မယ်တပတ်မှာ4ရက်လောက်ဆိုလို့ရှိရင်ရပါပြီအမအခုလက်ရှိထိန်းထားတဲ့ခန္ဓာကိုယ်မျိုးပေါ့နော်တခုတော့ရှိတာပေါ့ဒီနေ့လောက်ပြီးမနှက်ဖြန်တော့မျှော်လင့်လို့မရဘူးပေါ့ဘယ်အရာမဆိုအချိန်လေးတော့ပေးရတယ်ကျမကြီးမှာအမဘလောက်ထိအချိန်ပေးပြီးလုပ်တယ်လဲဆိုတာထက်နေကုန်啊အမဘလောက်အထိမပြတ်မကွက်စွဲရှိရှိနဲ့လုပ်နိုင်လဲပေါ့နော်တရက်မှာအများကြီးလုပ်နိုင်တာထက်ဆိုလို့ရှင်အမတို့အတွက်ပို့ပြီးအရေးကြီးတာတနေ့ကိုနည်းနည်းနည်းနည်းနဲ့တကယ်စွဲရှိရှိနဲ့မပြတ်မကွက်လို့ပြောဖို့အရေးကြီးပါတယ
်မှန်မှန်ကန်ကန်နဲ့ထိရရောက်လုပ်ဖို့နီးစနစ်ကြဖို့ကအရေးကြီးတဲ့သဘောပေါ့နော်
နီးစနစ်ကြဖို့ရဲ့ပြီးတော့မပြတ်မကွက်တနေ့ကိုနည်းနည်းဆိုလဲနည်းနည်းနည်းမပြတ်မကွက်ပုံမှန်လေးဇွဲရှိရှိနဲ့လုပ်နိုင်ဖို့ရဲ့ပြီးတော့အစားအသောက်နဲ့အိပ်ရေးကိုအမတို့ဒီညွှန်ကြားထားတဲ့အချိန်မှာလူတစ်ယောက်မှာဒီကျန်းမာရေးနဲ့ပတ်သက်တဲ့အစားအသောက် lifestyle တစ်ခုကိုစီစဉ်ပြီးတော့စဉ်းစားပြရတဲ့အချိန်ရောက်လာပြီအဲ့ဒါကြောင့်လဲအမရဲ့ဒီပရိသတ်တွေက အများဖြင့်အမျိုးသမီးအိမ်ထောင်ရှင်တွေများကြတယ်။အဖြစ်လို့လဲဆိုတော့ကို့အနေနဲ့ကို့အတွက်တယောက်တည်းမဟုတ်ဘဲနဲ့ဂျမရေးဆိုရင်မိသားစုတစုလုံးအတွက်ပါထိမ့်သိမ့်ရတာလို့မှမြင်တယ်။ဒါကြောင့်လည်းအဲဂျမရေးအတွက်ထိမ့်သိမ့်မှုဆိုရင်တော့ဘာကြောင့်လဲဆိုတော့မှအထူးတလေပြောနေစရာမလိုလို့ထင်ပါတယ်။
ကျမတို့ဗမာတွေပြောကြတာရှိတယ်ကိုချမ်းမာတော့မှပဲစိတ်ချမ်းသာတယ်ပေါ့နော်နောက်စိတ်ချမ်းသာအောင်နေနိုင်မှလဲကိုကလည်းလိုက်တယ်ပြန်ချမ်းမာတယ်ပေါ့ဆိုတော့ဒီရုပ်နဲ့ဒီရုပ်ပိုင်းစိတ်ပင်ကတော့အပြန်အလှန်ဆက်ဆက်မှုတွေကလည်းရှိနေတာပေါ့လေဆိုတော့ဟိုအမျိုးသမီးတွေအတွက်ဒီလိုမျိုးကိုရဲ့စိတ်ပိုင်းနဲ့ရုပ်ပိုင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ထောက်ပံ့ပေးနိုင်တဲ့ဒီချမ်းမာရေးပုံစံမျိုးပေါ့နော်နေဖို့အတွက်ဆိုရင်အခုလိုမျိုးအထူးသဖြင့်ဒီအသက်40ကျော်50ကျော်တွေအထွတ်ပေါ့နော်ကျန်မာရေးလုပ်ဖို့အတွက်ပို့ပြီးအချိန်ခက်ခဲလာတဲ့သူတွေအဲစိုးရိမ်စိတ်များလာတဲ့သူတွေအထွတ်ပေါ့နော်ဘလို့များအမျိုးသမီးတွေအနေနဲ့ဘလို့တွေလှုပ်တင်တယ်လဲပေါ့ဗာမြန်ချံပေးနိုင်မလဲရှင
်အမမြင်ရတော့ရုပ်ပိုင်းနဲ့စိတ်ပန်းတော်တော်ကြီးကိုကျွန်းကိုင်းကိုင်းကျွန်းဆက်ဆက်နေကြတယ်အာအထူးသဖြင့်လေ့ကျင့်ခန်းတစ်ခါမှမလုပ်ဘူးဆိုလို့ရှင်ဆက်ဆက်ခြင်းလုပ်ဖို့အတွက်ကစိတ်ပိုင်းဆိုင်ရာပြင်ဆင်ရတယ်အဲ့တော့အခက်အခဲဆုံးပဲပထမဆုံးလုံနိုင်ဖို့ဆိုတာပေါ့နော်အာတခါမှမလုပ်ဘူးတဲ့လူတွေအတွက်ကြတော့လေအမကလည်းကိုကိုရိုင်းအဲ့ဒီအနေအောင်ရောက်ခဲ့ဘူးတဲ့အရင်တော့ကဂျင်သွားလို့ရှိရင်ဘာလုပ်ရမှန်းမသိဘူးဟာကိုကိုလူတွေကြည့်နေလားကိုလုပ်တဲ့ဟာပုံကျရလားအဲ့လိုမျိုးဒီအခက်အခဲတွေကိုကြော်လွှားနိုင်ဖို့အတွက်အမတို့စတူဒီယိုဂျင်လေးထောင်ခဲ့တယ်ပေါ့နော်အဲ့ဒါနောက်တစ်ခုကလေ့ကျင့်ခန်းလုပ်နေကြသွားပြီဆိုလို့ရှိရင်လူကမရက်ချင်တော့ဘာဖြစ်လို့လဲဆိုတော့ဒီလေ့ကျင့်ခန်းလုပ်လိုက်ပြီဆိုတာနဲ့ကိုယ့်ရဲ့ဒီစိတ်ပိုင်းဆိုင်ရာအများကြီးပြောင်းလဲသွားတယ်။လေ့ကျင့်ခန်းလုပ်ပြီးတဲ့အခါမှာထွက်လာမယ့် feel good hormones တွေရှိမယ်။ဒီထဲမှာ endorphin, serotonin, oxytocin အများကြီးပဲ။ဆိုတော့လေ့ကျင့်ခန်းလုပ်နေကြလူတွေမကြခင်မှာပဲကြည့်လိုက်လို့ရှိရင်လမ်းလျှောက်တာဆာလုံးဝဟိုစောင့်ကြားနဲ့တော့အဲ့လိုတွေတော့မကြိုးကြီးဖြစ်လာတယ်။အဲ့ဒါမှာကြောင့်လဲဆိုတော့အမရရဲ့ဒီလေ့ကျင့်ခန်းလုပ်ပြီးဆိုတာနဲ့feel good hormone ကကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာထွက်လာတဲ့အဲ့မှာပို့ပြီးတော့ကိုယ့်ကိုယ်ကို confidence တွေရှိလာမယ်အရာရာတိုင်းကိုအရင်တော့တိတိမမလေးချစ်ခင်တဲ့ဆိုစိတ်တူတတ်တဲ့ကိုကဒီနည်းနည်းပို့ပြီးတော့စိတ်ရှည်လာမယ်ပို့ပြီးတော့ problem solving မှာပို့ပြီးတော့ကိုကသူများထက်အာ calm ဖြစ်ဖြစ်နဲ့တည်တည်ငြိမ်ငြိမ်နဲ့ဖြည့်ရှင်းလာနိုင်မယ်ဒီလိုအရာတွေတွေ့ရမှာပေါ့နော်ဆိုတော့ဒါမဲ့တခုရှိတာကိုယ့်ရဲ့ဒီလေ့ကျင့်ခန်းလုပ်လို့ကျန်းမာလာတဲ့တုတ်တက်လာတဲ့တွက်လက်လာတဲ့ကိုယ့်ရဲ့ခန္ဓာကိုယ်ရှိပေမဲ့လည်းတခါတလေအပြင်ပရောဂါကြောင့်ဥပမာကိုယ်မညှော်မှန်းထားတဲ့ယောဂါပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအလုပ်ကိစ္စမိသားစုကိစ္စတခြားတစ်ခုခုကြောင့်ကိုယ်စိတ်အနှောက်အယှက်နဲ့စိတ်သက်ကျခဲ့ပြီးရှိတော့အဲ့ဒီအချိန်ကြောင့်လို့ရှိရင်လည်းလေ့ကျင့်ခန်းပြန်ထပြီးလုပ်ဖို့ဆိုတာအင်မတန်ခက်ခဲပါတယ်အထူးသဖြင့်သိတယ်မလားစိတ်သက်ကျနေလို့လေ့ကျင့်ခန်းလုပ်ချင်ပါတယ်ဆိုမှအဲ့ဒီစိတ်သက်ကျနေတဲ့အချိန်မှဆိုရင်လေ့ကျင့်ခန်းလုပ်ဖို့ထနိုင်မှုကပို့ပြီးတော့ခက်ခဲတယ်။ဒါပေမဲ့လည်းဒီအရာကိုကြော်ဖြတ်နိုင်ပြီဆိုတာနဲ့အလိုလိုအရာရာအကုန်လုံးကအဆင်ပြေသွားပြန်ရောဆိုတော့အမပြောချင်တာကဒီ exercise ကိုဒီ feel good hormone တွေထွက်အောင်လုပ်ထွက်တဲ့အထိလုပ်ဖူးတဲ့လူတွေကခုနအမပြောတဲ့အာစကားကို 100% နားလည်မှာပေါ့နော်။ဒီစိတ်ပိုင်းဆိုင်ရာကျန်းမာမှုကခန္ဓာကိုယ်ပေါ်မှာအများကြီးမူတည်နေတဲ့အတွက်အမအနေနဲ့အကြံပေးတယ်ဆိုတာထဲစကားလက်ဆောင်လေးပါချင်တာပေါ့နော်ကို view site ပြရတော့မယ်အရွယ်ရောက်ပါပြီအဲ့တော့မျိုးသမီးတွေဟာအထူးသဖြင့်အသက်ကြီးလာလေစိတ်ကူးစီးမှုတွေမခံပါနဲ့စိတ်ကူးစီးမှုမခံဖို့ဆိုတာလည်းကိုချစ်တတ်ကိုဒီထက်ပိုပြီးတော့ကျန်းမာအောင်အချိန်လေးတစ်ခုနည်းနည်းလေးပြီးတော့ကြိုးစားအားထုတ်လိုက်မယ်ဆိုလို့ရှိရင်အများအားလှပြီးတော့စိတ်ချမ်းသာပြီးတော့အရာရာတိုင်းကိုလှလှပပလေးနဲ့ကြော်ဖြတ်နိုင်ပါပါလို့အမဒီကနေအားပေးစကားပြောချင်ပါတယ
်။အမပြောထားတဲ့အကြံဉာဏ်လေးအင်ဂျန်ကောင်းပါတယ်။ဒါပေမဲ့ဆော့ဆော့ပိုင်းတော့လည်းပြောသလိုပေါ့နော်။တချို့ဒီအဲကျမရေးဟိုလိုက်ပါလှုပ်ဖို့အတွက်ထက်ခဲရှိတဲ့သူတွေရှိတယ်။ငွေကြေးအဖြစ်တော့ကိုအလုပ်အချိန်အဖြစ်ပေါ့နော်။စသဖြင့်ဆိုတော့အဲ့လိုလူတွေအတွက်ရောအားလုံးပေါ့နော်ဟိုဘလို့လူတန်းစားမရွေးအသက်အရွယ်မရွေးအားလုံးလိုက်ပါလှုပ်နိုင်မဲ့အာစီစဉ်မျိုးရောအမလုံဆောင်ပေးရမျိုးရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်အမရဲ့အာ YouTube channel လေးတန်တာ fitness ဆိုပြီးတော့ဒီထဲမှာဆိုလို့ရှိရင်မတို့လေ့ကျင့်ခန်း demonstration video တွေလောက်ထားတဲ့လေ့ကျင့်ခန်းလေးတွေအာ general ကျန်းမာရေးအတွက်ပေါ့နော်ဘယ်လိုဆို live လုပ်လို့ရတဲ့အာလေ့ကျင့်ခန်း video တွေပြင်ပေးထားပါတယ်အမရဲ့ Facebook page မှာဆိုရင်လည်း G Fitness these workshops ဆိုပြီးတော့ဥမာ Sunday ဆိုလို့ရှင်မတို့ဒီ workshop ကနေ Zoom နဲ့Sunday yoga free yoga ဆိုပြီးတော့ရှိတယ်အဲ့ဒါဆိုရင်ဒါဘယ်သူမဆိုလူတိုင်းကျမ်းမာရေးအတွက် join လို့ရတဲ့ channel လေးတွေပါအဲ့တော့မတို့ရဲ့ these workshop page ကိုသွားပြီးတော့ရိုက်ထလိုက်မယ်ဆိုလို့ရှင်ဒါ Zoom link free ဘယ်လိုမျိုးဝင်လို့ရမယ်အဲ့မှာအကုန်လုံးပြပေးထားပါတယ်အဲဒါမှမဟုတ်လို့ရှိရင်လည်း app လေးကိုမရရဲ့ဒီ fitness app လေးကို download ဆွဲလိုက်ရင်facebook ကနေပါလဲဆွဲလို့ရတယ်အဲဘယ်ကနေမဆိုပေါ့ဒီ fitness app ဆိုတာလေးရိုက်ထလိုက်ရင်google apple app store ဒီနေရာမှာ download ဆွဲပြီးအခမဲ့ခုနှစ်ရက်လေးချိန်ခန်းနေရောကိုယ်နဲ့ကိုင်ညီမဲ့လေးချိန်ခန်းနေရောဒီကျမရဲ့အသိနဲ့ပတ်သက်တဲ့ဘဝတုတ္တရတွေဆိုရင်မတို့အချိန်မီဝင်ဖတ်လို့ရတယ်အဲဒါဆိုရင်အခမဲ့ဘာလို့မဆိုကြိုက်သလောက်လိလာလို့ရတယ်ကျမရဲ့အသည့်တွေမျှဝေပေးထားတဲ့နေရာလေးကြီးပ
ါဟုတ်ကဲ့ပါရှင်အခုလိုအချိန်ပေးပြီးတော့ဖြေကြားပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်အမတက်လည်းအချိန်ပေးပြီးတော့အခုလိုမျိုးပြီးသက်နဲ့ connect လုပ်ပေးတာကျေးဇူးအများကြီးတင်ပါတယ်အားလုံးပဲကျမ်းမာပြီးတော့စိတ်ချမ်းသာနိုင်ကြပါစေ
ကိုကာယကျမ်းမာရေးနီးပြမော်ဒယ်တဏ္ဍာလိုင်းကိုဆက်သွယ်မြည်မြန်ပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကတင်ဆက်ပေးထားတာကိုရှုစားနာဆင်ကြရတာဖြစ်ပါတယ်ရှင်။သိပ္ပံနဲ့နီးပညာခန္ဓာအပတ်စဉ်ခန္ဓာမတိုင်ခင်မှာတော့တုဒ္ဒဆုံလေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့တုဒ္ဒဆုံလေအမေရိကန်တခွင်အစီအစဉ်မှာတော့စိုက်ပျိုးရာသီအစအမေရိကန်စိုက်ပျိုးရေးသမားတွေရဲ့မျှော်လင့်ချက်နောက်မဟာဗျူဟာမြောက်တဲ့လေတဲ့စခန်းနောက်အတိတ်ကလူမဲအမှုပညာရှင်တွေအကြောင်းစာတာတွေကိုစူးစီးပြီးတော့ကိုအောင်ကတင်ပြပေးထားပါတယ
်ယူကရိန်းပေါ်ရုရှားတူဂျော့စ်ဒူရီယာနှစ်ထဲဝင်ရောက်လာချိန်မှာစိုက်ပျိုးရေးဈေးတွေကြောင့်အမေရိကန်စိုက်ပျိုးရေးသမားတွေအနေနဲ့စိုးရိမ်ပူပန်နေကြချိန်မှာအတိုးနှုန်းတိုးမြင့်တက်မှတ်တဲ့အခြေအနေကိုလည်းရင်ဆိုင်နေရပါတယ်ကဘာရေးခင်တွေကြောင့်မသေးကြမရေရတဲ့အနေထားအောက်မှာစိုက်ပျိုးရေးရာသီအစလယ်သမားတွေရင်ဆိုင်နေရတဲ့အခြေအနေကိုတင်ပြပေးရမယ်ယူကရိန်းရုရှားကျူးကျော်စစ်ကြောင့်စစ်ပွဲဆဖြစ်ဆကာလအခက်အခဲရင်ဆိုင်ရသူတွေတွေအမေရိကန်စိုက်ပျိုးရေးသမားတွေလည်းပါဝါတဲ့ဓာတ်မြေဩဇာလိုစိုက်ပျိုးရေးသုံးတခြားပစ္စည်းတွေလည်းဈေးတက်ကုန်ပြီးစိုက်ပျိုးမဲ့အစီအစဉ်တွေအားလုံးကမောက်ကမဖြစ်ကုန်တယ်လို့ဆိုပါတယ
် The problem is that
Russia နဲ့ဒီမှာမေးဘီလာရုစ်ကကျွန်တော်တို့သုံးနေတဲ့ nitrogen phosphorus နဲ့ potassium ကိုအဓိကဖြန့်ဖြူးပေးနေတာပေါ့အခုကြတော့အဲ့ဒီကနေမရတော့ပါဘူးအဓိကဖြန့်ဖြူးပေးနေတဲ့သူတွေကိုကန့်သတ်လိုက်တဲ့အခါမှာတက်ရောက်မှုတွေရှိလာပါတယ
် Russia ချစ်ကြော်စစ်ဒုတိယနှစ်ထဲဝင်ရောက်လာချိန်မှာပဲ American စိုက်ပျိုးရေးသမားတွေအတွက်စိုက်ပျိုးရာသီအစရောက်လာပါပြီ
Things have kind of worked themselves out a little bit
အခုတော့အခြေအနေနည်းနည်းလေးကောင်းလာပါတယ်ကောင်းနံဈေးနှုန်းတွေလည်းကျလာတော့ဓာတ်မြေဩဇာဝယ်မှုအပိုင်းမှာလူတွေတိတ်ပူပန်နေကြမလို့တော့ပါဘူးဒီလိုအခြေအနေကနည်းနည်းတော့စိတ်သက်သာစေပါလေ
2022ခုနှစ်မှာကုလသမဂ္ဂနဲ့တူရကီနိုင်ငံတို့ရဲ့ဂျာဝင်ဆစ်ဆက်မှုကြောင့်ယူကရိန်းနဲ့ရုရှားကြားပြည်လည်မှုရခဲ့ပြီးတဲ့နောက်ပြောင်းပြဲပြီးဆက်တဲ့ဂျုံဈေးတွေတည်ငြိမ်လာပါတယ
် Since then we've not
အဲ့ဒီနောက်ပိုင်းမှာမှားတဲ့ကုန်အရေးအတွက်လည်းတိုးလာတာမတွေ့ရတော့ပါဘူးဒါပေမဲ့လည်းရှေ့လျှောက်ဒီအနေထားပြောင်းလဲသွားနိုင်တယ်ဆိုတာအလုံးသိထားကြမှာပါ
မေလ18ရက်နေ့မှာကောက်နံတင်ပို့ဖို့သဘောတူညီချက်တက်တန်း2လထပ်တိုးနိုင်ခဲ့ပါတယ
် It's been something that's actually taken prices lower as we
ဈေးတက်တာတဲ့ဂျုံပြောင်းမှုတွေနဲ့ရှင်ရောင်းနိုင်မှုဈေးတွေကျလာတာပါဟိုတုန်းကထပ်တောင်ဈေးကျတယ်လို့ပြောလို့ရပါတယ်ရုရှားနဲ့ယူကရိန်းဘက်ကသာအခြေအနေတွေမပြောင်းဘူးဆိုရင်ပေါ့ကောက်နံတင်ပို့ရေးသဘောတူညီချက်အရရုရှားကဓာတ်မြေဩဇာပို့ပေးလို့ရပါတယ်စိုးရိမ်မှုတွေရှိနေတာကြောင့်လည်းအခြေအနေတွေမပြောင်းခင်မှာဈေးနှုန်းတက်တက်တာတာနဲ့ဝယ်ဆုထားကြပါတယ်
။ရှိသမျှငွေကိုစိုက်ပျိုးရေးဘက်မှယင်းနှိမ့်နှံထားပေမဲ့လည်းဝယ်ယူစုဆောင်းမှုအတွက်လိုအပ်တဲ့ငွေကိုချေးယူတဲ့အခါအတိုးနှုန်းကတက်နေတာပါ။ဒါ့အပြင်လှူသားရှာဖွေမှုပြဿနာကိုပါရင်ဆိုင်နေရပါတယ်
။ You try to find somebody to haul grain for you.
ကောက်နံတွေတည်းယူရွှေပြောင်းမှုလူလိုက်ရှာနေရသလိုကိုယ်ပိုင်ထရက်ကားမရှိရင်လည်းအခက်တွေ့မှာပါ။ပြဿနာကထရက်ကားမောင်းမဲ့လူကိုမရှိတာပါ။
ဆိုင်ပြိုးရေးထောက်ကူပြုဆက်ကရိယာတွေတုံးနေရတဲ့တစ်ချိန်တည်းမှာမိသားစုဝင်တွေရောကိုယ်တိုင်ရောပါဝင်ဆိုင်ပြိုးနေကြတယ်လို့သူကပြောပါတယ်ခင်ဗျာ ရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုကြီးထွားလာတာကြောင့်အမေရိကန်အနေနဲ့အရှိဘက်မျက်နှာစာကိုသာမကမြောက်ဘက်ကိုလည်းသတိနဲ့စောင့်ကြည့်ကာကွယ်ဖို့အစီအစဉ်တွေချထားပြီးသားဖြစ်ပါတယ်။အမေရိကန်နောက်မြောက်ပြည်နယ်အလစကားအခြေဆိုင် ISN Leaders Camp မှာပူမူလွိုင်းရိုက်ဟာ9နှစ်ကြာအမှုထမ်းဆောင်နေစေပါ F-16 Jet တိုက်လေယာဉ်နဲ့ကင်းလက်ပြန်တမ်းရင်အလက်စကာပြည်နယ်ရဲ့တမှုထူးခြားတဲ့ရှုခင်းတွေကိုကြည့်ရတာကတော့ဘာနဲ့မှမတူဘူးလို့ဆိုရတယ
်။ကမ္ဘာနေရာတော်တော်များများကိုပြန်တန်းခဲ့ဘူးပေမဲ့ဒီနေရာဟာအကောင်းဆုံးမှာနိုင်ငံရဲ့တကယ့်တန်ဖိုးကြီးတဲ့နေရာပါ
။ဒီဝေဟင်ပိုင်နဲ့ကိုမဟာဗျူဟာချတဲ့ဒေသအဖြစ်အမေရိကန်ကသတ်မှတ်ထားတာပါ။အခုလို့ပြန်တန်းရမှာအာတိတ်စဝန်ဒေသအထိရောက်ပါတယ်။ IRSN လေတဲ့အခြေစိုက်ခံမှုဘူမူကြီးဒေးဗစ်အေဂျက်စ်ပါကလန်က
It's hard to understand that.Looking at a normal map.
ရေတုံးတမန်မြေပေါ်မှာဆိုရင်တော့ Alaska အပေါ်ဘက်မှာရှိနေတာပါ။ဒါပေမဲ့ကမ္ဘာမြေပေါ်မှာကြည့်မယ်ဆိုရင်တော့ဒီနေရာကမ္ဘာပြောက်ပဲချမ်းကဘယ်နေရာနဲ့မဆိုနေနေတာကိုတွေ့ရမှာပါ
။ဥရောပဆိုရင်လည်းအာတိတ်သမုဒ္ဒရာရဲ့တစ်ဖက်ကမ်းမှာဖြစ်တယ်လို့ရုရှားနိုင်ငံဟာဆိုရင်လည်းကီလိုမီတာ100တောင်မွေးပါဘူး။ Indo-Pacific ဒေသနဲ့ဆိုရင်လည်းနီးပါတယ်။တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့အနေနဲ့ကြီးထွားလာတဲ့အချိန်ထဲမှာလူခဲ့တဲ့နှစ်အနည်းငယ်တုန်းကတော့ Leaders Camp ကိုပိတ်ပစ်ဖို့ကာကွယ်ရေးဌာနကသုံးသပ်ခဲ့ဘူးပါတယ်။နိုင်ငံတကာနဲ့မဟာဗျူဟာလေ့လာရေးဌာနကနိုင်ငံရေးသုံးသပ်သူရှမတ်စ်ဒန်နီယယ်စ်က
DOD argued that the cost to
Alaska ရဲ့တဘာဝဝင်ချင်းရာသီဥတုစတာတွေကြောင့် Alaskan လေတဲ့အခြေစိုက်စခန်းထိမ့်သိမ့်လည်းပတ်တဲ့စီးကြီးလွန်းနေလို့စာကွေးဌာနကပြောနေတာပ
ါ။ဒါကြောင့်တရားလွတ်လပ်တဲ့ကော်မရှင်ဖွဲ့ပြီးပြန်သုံးသပ်ရမှာစခန်းရုပ်သိမ်းလိုက်တာကြောင့်တွက်ချက်ထားသလောက်ငွေဘူးငွေရှံထွက်လာမှာမဟုတ်တယ်လို့ဒီအခြေစိုက်စကန်ရဲ့အရေးပါမှုကလည်းကြီးမားကြောင်းကော်မရှင်ကမှတ်ချက်ပြုခဲ့ပါတယ်။အဲ့ဒီနောက်အင်အားဆွတ်ချခဲ့ပြီး2016ခုနှစ်မှာအရင်ရှိနေပြီးသား F-16 ဂျက်တိုက်လေယာဉ်တွေသာထားခဲ့ရကနေအခုအခါမှာဒေါ်လာ5ဘီလီယံတန်အတန်ထက်မြန်နှုန်းနဲ့သွားနိုင်တဲ့ F-35 ဂျက်တိုက်လေယာဉ်နှစ်စီးထပ်မံပြီးတော့တက်ချထားတယ်လို့လေရင်ပြည်လန်းလေရင်ထားဖို့နေရာနဲ့တခြားလိုအပ်တာတွေအတွက်ပင်တဂွန်ကနောက်ထပ်ဒေါ်လာ3600သုံးဆွဲခဲ့ပါတယ်။ဘူမူလွိုင်းရိုက်က
ဒီ
နေရာကအတက်အဆင်းအမြဲရှုပ်တဲ့နေရာပါ။အလွန်ဆုံးမိနစ်20လောက်သာလေရင်အတက်အဆင်းမရှိတာပါ
။ F-35 နဲ့ပြည်နယ်မြို့တော်ကလေတဲ့အခြေစိုက်စခန်းမှာရှိတဲ့ F-22 ဂျက်တိုက်လေယာဉ်တွေနဲ့ဆိုရင်အလာစကာမှာအစစ်မြင့်တိုက်လေယာဉ်ပေါင်း100ကျော်ရှိနေတာကြောင့်ဒါဟာဆိုရင်စူးဖွဲ့မှုအင်အားတာလွန်တဲ့နေရာတစ်ခုလည်းဖြစ်တယ်လို့ဆိုရတယ်ခင်ဗျာ။အမေရိကန်ရုပ်ရှင်လောကမှာအာဖရိကန်အမေရိကန်ရုပ်ရှင်ဖန်တီးသူတွေဟာနှစ်ပေါင်းများစွာကလေးကရှိနေခဲ့တာပါ1898ခုနှစ်ကရိုက်ကူးခဲ့တဲ့ဂန်ဝင်ရုပ်ရှင်မှာလူမဲအမျိုးသားနဲ့အမျိုးသမီးတို့နမ်းနေတဲ့ပုံကိုတွေ့နိုင်ပါတယ်1898ခုနှစ်ကနေ1950ခုနှစ်အတွင်းရိုက်ကူးခဲ့တဲ့လူမဲရုပ်ရှင်အကြောင်းပြပွဲမှာအခုလိုပြသတာပါပြပွဲမှာရှေးခေတ်ရုပ်ရှင်တွေရဲ့ဇာတ်ညွန်1943ခုနှစ်ကရိုက်ကူးတဲ့ Stormy Weather ရုပ်ရှင်ကအဝယ်အစား1959ခုနှစ်ကPoggy and Bess ရုပ်ရှင်နဲ့တခြားကြော်ညာပိုစတာမျိုးစုံခင်းကျင်းပြသထားပါတယ
်တော်တော်များများပျောက်ကုန်ကြပါပြီဒီထွင်ဆန်းသစ်မှုတွေနဲ့ရုပ်ရှင်ရိုက်ကူးကြတဲ့အချိန်ကိုအခုကြံ့နေသေးတာတွေကတက်တည်ပြနေပါလေ
ရုပ်ရှင်အမျိုးအစားပေါင်းစုံအများစုကိုအကုန်ကြနည်းနည်းနဲ့ရိုက်ခဲ့ပါတယ
် We have cowboy
ကောင်းမွန်ရုပ်ရှင်စူသားကန်ရုပ်ရှင်လူ့ဘဝစက်ကုံဘောကဆက်လန်းတွေအားလုံးရှိပါတယ်
1939ခုနှစ်ကရိုက်ကူးခဲ့တဲ့ Reform School ရုပ်ရှင်မှာအဲ့ဒီအချိန်ကရုပ်ရှင်နဲ့ရုပ်မြင့်သံကြားဇလန်တရားကျော်မှာပါဝင်ခဲ့တဲ့ Louis B. Valle ပြပွဲမှာပါဝင်ပါတယ်။ American တစ်သွားကဒေသတွေမှာဒီရုပ်ရှင်ကိုရိုက်ကူးခဲ့တာဖြစ်ပြီးဇက်ကောင်တွေကိုလည်းသူတို့ရဲ့အရေးချင်းအလိုက်ရွေးချယ်ခဲ့တာပါ။1940လောက်ကရိုက်ကူးတဲ့ဇလန်တို့တွေမှာဆိုရင်လေလူမဲဂီတပညာရှင်တွေအကပညာရှင်တွေကိုအဓိကထည့်သွင်းရိုက်ကူးထားပါတယ်။1960လောက်အရောက်မှာတော့အသားရောင်ခွဲခြားမှုကိုမီးမောင်းထိုးပြတဲ့ရုပ်ရှင်တွေအသားပြေးရိုက်ကူးလာကြပါတယ်။1963ခုနှစ်က Lily of the Field ရုပ်ရှင်အတွက် Sydney Poitier ဟာအကောင်းဆုံးသရုပ်ဆောင်ဖြစ် Oscar ဆုရရှိသွားပါတယ်ခင်ဗျာ။
တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုကိုအောင်အောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့မြေစည်းလွာနဲ့မြေအောက်ရင်ကိုထိမ့်သိမ့်ပေးတဲ့ Vetiver မြက်ညီလာခံအကြောင်းကိုတင်ပြပေးထားပါတယ်ညီမြန်းတဲ့သဘာဝပတ်ဝန်းကျင်ကိုတန့်စင်ပေးပြီးတော့မြေစည်းလွာနဲ့မြေအောက်ရင်ကိုထိမ့်သိမ့်ပေးနိုင်တာကြောင့် ထိုင်းဘရင်ကိုယ်တိုင်အားပေးပြီးတော့စိုက်ပျိုးစေတဲ့ဗက်တီဗာမြက်အတွက်ခုနှစ်ကြိမ်မြောက်နိုင်ငံတကာညီလာခံကိုထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပနေပါတယ်။ဒီညီလာခံမှာမြန်မာနိုင်ငံမှာဗက်တီဗာမြက်စိုက်ပျိုးမှုထွန်းကားအောင်လှုပ်ဆောင်နေတာတွေကိုစာတန်းတင်တဲ့ဇီဝနည်းပညာရှင်ဒေါက်တာတန်းတန်းစိန်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ပြထားတာရှုစားနာဆင်ပါရှင်။
ဗက်တီဗာမြက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာအစည်းအဝေးကိုကျွန်မတက်နေတယ်ဆိုတော့လေဗက်တီဗာမြက်ဟာဘာကြောင့်ဒီလောက်အရေးကြီးလို့ပေါ့နော်ဒီအစည်းအဝေးတွေကျင်းပပြီးတော့ဆွေးနွေးရတာပါလို့ဆို
တော့ Okay ရှင်သူကအရန်ထူးခြားပြီးတော့ကိုအစွမ်းသက်တိအများကြီးပဲရှိရဲ့မြက်ကလေးဆိုပြီးတော့ပေါ့နော်သူရဲ့အဲမြက်ကဒီစိုက်ပျိုးရေးကဏ္ဍလည်းမဟုတ်ဘူးပေါ့ဆင်မရဲ့ဒီဆောက်လုပ်ရေးတွေမှာရောအဆောက်အဦတွေထိမ့်သိမ့်တဲ့နေရာမှာမိရထားလန်းထိမ့်သိမ့်တဲ့နေရာမှာရောတရိတ်ဆန်အစားလက်မှုပစ္စည်းစတဲ့ဖြစ်ပေါ့နော်ကျမတို့စိုက်ပျိုးရေးမှာဆိုလို့ရှိရင်တော့ဒီအစိတ်တင့်တဲ့မြေတွေပြန်ပြီးတော့ကောင်းမွန်လာအောင်လုပ်တဲ့နေရာတွေမှာရောသူကမြေစီရောစာမကောင်းတဲ့မြေတွေပြန်ထက်တန်အောင်လုပ်တာမှာပါသူကအစွမ်းတတ္တိရှိရတဲ့အတွက်ကြောင့်ဟိုကဘာအယုံစိုက်ပြီးရောဒီမြက်နဲ့ပတ်သက်တဲ့သူတည်တနာတွေအတုံးချမှုတွေရှိလာတာပေါ့နော်ရှိလာတဲ့ခါမှာဒီနိုင်ငံတကာကလူတွေစုဝေးပြီးတော့တွေ့ကြုံနေညှဝေးကြတယ်နောက်စာရန်တွေဖတ်ကြတာပေါ့နော်အခုဆိုလို့ရှိရင်အမှတ်စဉ်ခုနှစ်ကိုရောက်ရှိရတဲ့အတွက်ဒီချင်းနိုင်မှာလာပြီးတော့ဒီမြက်အကြောင်းလေးကိုဒီလေ့လာဖို့ရောစာရန်ဖတ်ဖို့ရောက်ရှိနေတာဖြစ်ပါတယ
်ထိုင်းနိုင်ငံကဆိုလို့ရှိရင်ဒီမြက်နဲ့ပတ်သက်ပြီးတော့ဒီကွယ်လွန်သွားတဲ့ဘင်ကြီးဘူမိဘောကိုရိုင်းကဦးစီးပြုလုပ်ခဲ့တယ်လို့သိရပါတယ်။ဒါလည်းအဲ့ဒါလည်းနည်းနည်းရှင်းပြပေးပါရှင်
။ဘင်းရတော့သောက်ဝင်းရင်ထိန်ထိန်နဲ့ပတ်သက်ပြီးတော့သူဥရောပနိုင်ငံနေမှာပညာသင်ခဲ့တယ်။ကျော်ဝင်မိသားစုတွေလုပ်တဲ့စီမံကိန်းထဲမှာဒီဗက်တီဗာမြက်စိုက်တာတစ်ခုပါဝင်ခဲ့ပါတယ်။ကျမတွေပြိုတဲ့နေရာမှာဒီဗက်တီဗာရဲ့ရှေ့လျားတဲ့အပြစ်တွေကထိန်ထိန်နိုင်တယ်။ကျမပြိုတာတွေထိန်ထိန်မှုအတွက်ဒီဗက်တီဗာတွေကိုဟိုစိုက်ခဲ့တယ်နောက်ပြီးတော့ရေကိုထိမ့်သိမ့်ဖို့အတွက်လည်းသူကစိုက်ခဲ့တယ်ရေကြီးရေရှမ်းဖြစ်တာတွေနောက်ပြီးတော့မြေထားလန်းလမ်းပိုင်းဆိုင်ရာတွေပေါ့နော်အဲ့ဒါတွေထိမ့်သိမ့်ဖို့အတွက်ဒီဗက်တီဗာမြေစိုက်တာကိုသူကိုယ်တိုင်လည်းစိုက်ပြခဲ့တယ်ဘင်းကိုယ်တိုင်လည်းစိုက်တယ်နောက်ပြီးတော့ခြံတင်ချောင်းတွေမှာလည်းခလေးတွေအားစပေါ့နော်ဒီဗက်တီဗာမြေစိုက်တာကိုသူတို့ကျင့်ပေးပါတယ်ပြီးတော့ထိုင်းနိုင်ငံမှာတော့အခုဘင်းမရှိရဲ့နောက်မှာတမီးတော်မဟာချက်ခရီသီရီတော်ကဦးစီးပြီးတော့ Chai Partner Foundation ဆိုပြီးတော့လည်းထောင်ထားပါတယ်ဒီဘင်းကြီးရဲ့တော်ဝင်မိသားစုရဲ့စီမံကိန်းတွေမှာလည်းဒီဟာကိုအကောင့်ထည့်ပေါ်ပြီးတော့ဆောင်ရွက်နေရဖြစ်ပါတယ်ရှင
်ဆိုတော့ဒီလောက်အရေးတည်ယူထားတဲ့ဒီမြက်ရဲ့အတုံးဝင်ပုံပေါ့နော်ဆရာမဆောစောပြောထားတယ်မြေစီတော်ထိမ့်သိမ့်နေဆိုတာအဲ့ဒါလေးအချက်ကိုပထမဆုံးပြောပြပေးပါဘယ်လိုပုံစံနဲ့ဒီမြက်ကမြေစီတော်ထိမ့်သိမ့်နိုင်တာပါလဲရှင်
မြေစီလွာမှာချတော့ကျမတို့ကဟိုကုန်တက်တီတုံးလို့ရှိရပါတော့အဲရုပ်ကုန်တက်တီဓာတ်ကုန်တက်တီစီးပွားကုန်တက်တီဆိုတုံးလို့ရှိရတဲ့မှာဒီဓာတ်ရုပ်ဆေးတွေပေါ့နော်ဓာတ်ရုပ်ဆေးတွေပုတ်သက်ဆေးပေါင်းသက်ဆေးဓာတ်မီဩစာအဲအဲ့ဒါတွေတုံးလာတဲ့ခါကျတော့ရုပ်ကုန်တက်တီနဲ့စီးပွားကုန်တက်တီပျောက်တဲ့ခါမှာမြေပြက်တယ်ဆိုတာဖြစ်လာတာပေါ့နော်မြေကြီးကချက်ခဲလာတဲ့ရေမထိန်နိုင်တော့ဆိုက်ရတာမလွယ်တော့ဘူးပေါ့အဲအဲ့လိုမျိုးမြေမျိုးကဗက်တီဗာဆိုက်လိုက်တဲ့ခါကျရင်အဲ့ဒီဗက်တီဗာကသူကဟိုကျမတို့ဟိုလူတွေကိုတဲနံ့နဲ့ချွေးထွက်တယ်လို့သူ့ရဲ့အမြစ်ကလည်းသူကစစ်ထုတ်ရည်လေးထုတ်တယ်အဲ့အနံ့ကိုကအနုစီကွားတွေဆွဲဆောင်တဲ့ခါကျဗက်တီဗာမြေရဲ့အမြစ်ဆုံးကိုဒီအနုစီကွားတွေကရောက်လာရောက်လာကြတဲ့ခါမှာမြေကြီးကစီကွားကုန်တက်ပြီးပြန်ကောင်းလာပြန်ကောင်းလာတော့မြေကြီးကမွိုင်းရွာလာတယ်နောက်ပြီးလေဝင်လေထွက်တွေပါကောင်းလာဆိုတော့ရုပ်ကုန်တက်တွေပါပြန်ကောင်းလာပြီးတော့ကျမအတွေ့အကြုံရဆိုရင်နှစ်လလောက်ဆိုတီကောင်းနေပါပြန်ရောက်လာသူ့မှာဒီလိုရှေ့လျားတဲ့အမြင့်ရှိရဲ့အဲ့အမြင့်ကလည်းမခွာဘူးမခွာဘဲနဲ့သူကအောက်ကိုဆင်းတဲ့အတွက်သူ့နဲ့ရှင်တွဲဆိုင်တဲ့အပင်ကိုသူကမြေစီဩစာရှာဖွေပေးတယ်လို့ဖြစ်တာရှာဖွေပေးတယ်လို့ဖြစ်တယ်နောက်အရန်လေးရှည်တယ်ရှည်တဲ့အပင်ကိုသူ့မှာတွေ့ကတ်နေတဲ့မိုက်ကိုရိုက်ဇာလို့ခေါ်တဲ့မှုတစ်မျိုးရှိရပါနော်မို့တဲ့မျိုးပေါ့ Michael ဆိုတာမို့ပေါ့ Riser ဆိုတာအမြင့်ဆိုအမြင့်ပို့ပေါ့အဲ့အမြင့်မို့လေးရတော့တီးတယ်တီးတဲ့ခါဘယ်လောက်ထိတီးလဲဆိုရင်ကျမတို့သပင်လုံးရဲ့စေပုံတစ်ပုံလောက်ပဲရှိတယ်အဲ့ဒီ Michael Riser လေးတွေကအဲ့အမြင့်မှာတွေ့ကတ်ပြီးတော့အစာအာဟာရ ဆုတ်ပြီးတဲ့အတွက်အဲ့သူ့နဲ့တွဲဆိုင်တဲ့အပင်ကိုသူကမြေစီဝါစာထောက်ပံ့ပြီးနောက်သူကအမြစ်ကရှည်တဲ့အတွက်လည်းဒီ ground water လို့ခေါ်တယ်မြေအောင်ရေကိုစုဆောင်ပြီးစီတဲ့အတွက်ဒီပတိပတ်ဆိုင်ထားတဲ့ဆိုင်ခင်းဟာနွေရာဒီမှာတော်တော်တောင်ရေမငတ်ဘူးအဲ့အဲ့လိုမျိုးထိန်းနိုင်နောက်ပြီးတော့သူ့နဲ့တွဲဆိုင်တဲ့အပင်ကိုဒီဇီဝကုန်တတိရုပ်ကုန်တတိပြန်ကောင်းလာစေတဲ့အတွက်သူကမဆိုင်တဲ့အပင်ထက်ဆိုင်ထူးထူးခြားခြားတည်တာတော့ပေါ့နော
်အခုစိုက်ပျိုးရေးမှာပေါ့နော်ဒီမြေစီလွှာမှာဒီဗက်တီရယ်မြက်လောက်ကအမတန်ထူးကြပါတယ်တော့တခြားဒီဗက်တီရယ်မြက်ကပေါ့နော်တခြားထူးထူးခြားခြားဘာများလုပ်ပေးပါသေးတယ
်သူကဆိုလို့ရှိရင်insect ကိုဆန့်ထားနိုင်တဲ့အပင်အနေနဲ့ကျမတို့ကစိုက်လေးရှိတယ်။စိုက်လေးရှိရဆိုဥမာစဘာကိုပြောင်းလို့မှဗတိဘာကိုသူ့ရဲ့ဒီဆက်ခင်းရဲ့ဘေးမှာစိုက်ထားမယ်ဆိုရင်ဒီပင်စီထိုးပိုးပေါ့ပင်စီထိုးပိုးကဥချဖို့ပေါ့လာတဲ့အခါမှာဒီစဘာမင်ပြောင်းမင်ချက်သူ့ကိုဆွဲဆောင်တာဒီဗတိဘာဆွဲဆောင်ဆိုတော့ဗတိဘာမှာပါတဲ့ protein ဓာတ်ကိုပင်စီထိုးပိုးပေါ့ကျမတို့ကအင်္ဂလိပ်လို stand borer လို့ခေါ်တာပေါ့နော်အဲ့ပင်စီထိုးပိုးကသူ့အနံ့နဲ့သူ့အရသာကြိုက်တဲ့အတွက်စဘာနဲ့ပြောင်းမှာဥမဥပဲနဲ့ဗတိဘာမှာတော့ဥပဲသူ့ရဲ့ဒီပိုးလောက်ကောင်အဆင့်နံပါတ်၄လဲကြောင်းဗတိဘာရဲ့ဆူးလေးတွေရှိအမြင့်ပေါ်မှာအဲ့ဟာလေးတွေကိုသူ့မခံနိုင်မဲနဲ့သူ့တည်သွားတယ်ဆိုတော့သူ့ပိုးထောင်ချောက်အပင်အနေနဲ့လဲအတုံးပြူတာရှိပါရှင့်ဆင
်မဆော့ဆော့ပြောတော့ရတဲ့အမှာပေါ့နော်ဒီဗတိဘာကဒီရေကိုလည်းထိမ့်သိမ့်နေဆိုတော့ဘယ်လိုပုံစံနဲ့ထိမ့်သိမ့်တာလဲရှင်းပြပေးပါဦ
းမြေစီလွှာတစ်ခုရဲ့ကုန်တတ္တိမှာသူကဒီစွမ်းရဲ့မြေစီလွှာရဲ့မြေသားအနုတ်ချမ်းဟာသူကမွားရွာပြီးတော့သူ့မှာဟိုမြေစီလွှာလေပေါက်လေးတွေရှိရဲဆိုလို့ရှိရင်ရေကိုထိမ့်သိမ့်နိုင်စွမ်းရှိရပြီးတော့မြေမှာရုပ်ကုန်တတ္တိကောင်းလာရင်ရေထိမ့်နိုင်ဆိုတော့ဒီရွာကျတဲ့မိုးဟာဆိုရင်စီးဆင်းမသွားတော့ဘဲနဲ့ကိုယ့်ရဲ့အကွက်ထဲမှာပဲသူကဒစိမ့်စိမ့်စိတ်ဝင်သွားစီစိတ်ဝင်သွားစီရဲ့အခါမှာမြေရဲ့ရေအောက်ချမ်းပြင်ဟာဆိုရင်ညှက်တက်လာစိုက်ခင်းနေဟာအပေါ်ရံမြေစီလွားတွေတိုက်စားပြီးတော့စီးဆင်းရင်နဲ့တူပါမသွားတော့ဘဲနဲ့ကိုယ့်ရဲ့ဒီဘက်တီဗာစိုက်ထားတဲ့သီးနှံစိုက်ခင်းမှာပဲစုဆောင်မိစေတယ်ပေါ့နော်သူ့ရဲ့ရှည်လျားတဲ့အမြင့်တေချောင်း၎င်းဟိုအမြင့်မှုလို့ခေါ်တဲ့မိုက်ကိုရိုက်ဇာချောင်း၎င်းပေါ့ตุมาဆိုလို့ရှိရင်ရှင်ထိမ့်သိမ့်နိုင်တဲ့တတိရရှိလာပါတ
ယ်ဒေါက်တာတန်းတန်းဆင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုရှုစားနာဆင်ကြရတာဖြစ်ပါတယ်ရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလဲပြောပြပေးပါရှင
်အမေရိကန်အစိုးရအတုံးစီပြတ်တောက်မဲ့အရေးကိုရှောင်ရှားနိုင်မဲ့ဥပဒေချမ်းကိုအထက်လွတ်တော်မှာကြာသပတေးနေ့ညကအတည်ပြုလိုက်တဲ့အတွက်တမရလက်မှတ်ရေးထိုးပြီးဥပဒေဖြည့်ပြဋ္ဌာန်းနိုင်တော့မှာဖြစ်ပါတယ်ပါတီနှစ်ရဲ့ပေါင်းပြီးညှိနှိုင်းရမယ်ဆိုတာကိုသဘောပေါက်တဲ့အချိန်ကြိုးစားခဲ့လို့ဥပဒေချမ်းကိုအတည်ပြုလိုက်နိုင်ပါတယ်လို့အထက်လွတ်တော်လူများစုခေါင်းဆောင်ဒီမိုကရက်အမတ်ချက်ရှူမာကပြောပါတယ်အစိုးရအတုံးစိတ်အတွက်ချင်းငွေပမာဏတိုးမဲ့ဥပဒေချမ်းကိုထောက်ခံမဲ့63မဲကန့်ကွက်မဲ36မဲနဲ့အထက်လွတ်တော်မှာအတည်ပြုခဲ့နိုင်တာပါရုရှားစစ်တပ်ရဲ့တိုက်ခိုက်နိုင်စွမ်းဟာယူကရိန်းကျူးကျော်စစ်မှားတောင်းဒုတိယအဆင့်မှာပဲရှိနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဖင်လန်နိုင်ငံမြို့တော်မှာဒီကနေ့ပဲပြောကြားလိုက်ပါတယ်ရုရှားစစ်တပ်ဟာကမ္ဘာပေါ်မှာဒုတိယအင်အားအကြီးဆုံးလို့ရုရှားသမ္မတပူတင်တစ်ချိန်ကပြောခဲ့တာကိုပြန်ထောက်ပြီးအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ရုရှားဟာအခုချိန်မှာတော့ယူကရိန်းစစ်တပ်နဲ့ရှင်ရင်အောင်အင်အားပါရောလက်နက်အသုံးဆောင်နည်းပညာဥဆောင်မှုအပိုင်းနဲ့တပ်ဖွဲ့အနေထားမဟာဗျူဟာနည်းဗျူဟာနဲ့စိတ်သက်ရေးရာစတာတွေမှာတော့ဒုတိယနေရာမှာပဲရှိတယ်လို့ဝန်ကြီးပလင်ကန်ကဝေဖန်လိုက်တာပါ။ကမ္ဘာစစ်အင်အားကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားစစ်ဘက်ဆိုင်ရာအဆင့်မြင့်တာဝန်ရှိသူတွေကြားဆက်သွယ်ရေးလမ်းကြောင်းဖွင့်မှုဩစတြေးလျဝန်ကြီးချုပ်အန်တိုနီအဘလန်စလီကတိုက်တွန်းလိုက်ပါတယ်။ကမ္ဘာတဝန်းကစစ်ဘက်ဆိုင်ရာအရာရှိတွေတန်တမန်တွေလက်နက်ထုတ်ရောင်းချသူတွေလုံခြုံရေးဆိုင်ရာကြမ်းကျင်လေ့လာသူတွေတက်ရောက်ခဲ့ကြတဲ့ Shangri-La Dialogue ဆွေးနွေးပွဲအဖွဲ့မင်ကွန်မှာဝန်ကြီးချုပ်ကအခုလိုတိုက်တွန်းပြောကြားခဲ့တာပဲဖြစ်ပါတယ်။
နောက်ဆုံးရသတင်းကြေညာကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Handley နဲ့ Justin Twist တို့ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.